Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ26ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်ဒီကနေ့ညမှာသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ Ukraine ကိုလုံခြုံရေးအကူအညီပေးဖို့အမေရိကန်ပြည်ထောင်စုကဥဆောင်ပြီးတော့နိုင်ငံပေါင်း40ပါဝင်တဲ့ညီလာခံကျင်းပဆွေးနွေးနေပါပြီအမေရိကန်ဟာထိုင်းနိုင်ငံချင်းပိုင်းအမေရိကန်ကောင်စစ်ဝင်ရုံးကိုအတုံးချပြီးတော့မြန်မာနိုင်ငံကလက်နက်ကိုင်တွေကိုစစ်လက်နက်တွေထောက်ပံ့ပြီးစစ်ဝတ်စစ်စင်ရေးလုပ်နေတယ်ဆိုတဲ့စွဲချက်အပေါ်အမေရိကန်ကငြင်းဆိုလိုက်ပါတယ်စီးပွားရေးလုပ်ငန်းရှင်ဦးချစ်ခိုင်ထိမ့်သိမ်းခံရပါတယ်ဒီလိုထိတ်တန့်ရောက်သတင်းနေတဲ့အတူသတင်းဆောင်မတွေမှာဆိုရင်တော့2022ခုနှစ်အတွင်းမှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်တိတိကျကျကျဆင်းခဲ့တဲ့အတွက်အမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ရတဲ့နိုင်ငံစည်းရင်းသွင်းမှုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကအကြံပြုလိုက်ပါတယ်ရှစ်ကောင်စီဘက်ကဘာသာရေးဆိုင်ရာအဆောက်အဦတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဘာသာရေးခေါင်းဆောင်တဦးကပြောပါတယ်
ဘာမှမရှိဆိုင်တဲ့ဘာသာရေးအဆောက်အဦဒီအဲ့လိုလောက်တော့လေခက်တလေကျွန်တော်တို့ဘာသာတူတွေတဲ့တော့ဒုက္ခရောက်တာပေါ့ဒါပေမဲ့ဒီလိုဖြစ်ဖြစ်တော့လေဘာမှကျွန်တော်တို့ပြောပိုင်ခွင့်မရှိပါဘူးမကောင်းတာတော့မကောင်းဘူးပေါ့
စစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုလည်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပြီးတော့ဒီစစ်ကောင်စီကဒီတမုန်းနှစ်ဦးအပါအဝင်လျှက်စစ်ဝင်နှန်း20ကျော်ကိုကရင်ပြည်အမျိုးသားကာကွယ်ရေးတပ်ကထိန်းသိမ်းလိုက်တဲ့အကြောင်းစကိုင်းတိုင်းကလေးတောင်ပိုင်းကနှစ်ချောင်းနဲ့ချောင်းကွက်ကြီးရွာကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တို့ကြားတိုက်ပွဲအခြေအနေနဲ့အသက်ရှင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဥတပောင်တန်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်တစ်ကမ္ဘာလုံးကဒီလောက်မြန်မြန်ဆန်ဆန်ယူကရိန်းကိုဝိုင်းပြီးပံ့ပိုးပေးကြလိမ့်မယ်ဆိုတဲ့အချက်ကိုသမ္မတဗလာဒီမီပူတင်ကကြိုတင်စဉ်းစားထားခဲ့ပုံမရဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောကြားလိုက်ပါတယ်။အမေရိကန်ကဥဆောင်ကျင်းပတဲ့ယူကရိန်းကိုလုံခြုံရေးအကူအညီပေးရေးဆိုင်ရာနိုင်ငံပေါင်း40ပါတဲ့ညီလာခံမှာဝန်ကြီးအော့စတင်ကအဲ့ဒီလိုပြောကြားလိုက်တာပါ။ဒီညီလာခံရဲ့ယူရချက်ဟာရုရှားရဲ့မတရားတဲ့ကျူးကျော်တိုက်ခိုက်မှုကိုယူကရိန်းတို့ကတွန်းလှန်အနိုင်ရရေးနဲ့အနာဂတ်မှာဖြစ်ပေါ်လာမယ့်စင်ခေါ်မှုတွေအတွက်ယူကရိန်းကိုကူညီပေးရေးအတွက်ဖြစ်တယ်လို့ဂျာမနီနိုင်ငံရမ်စတိုင်လေတာအခြေစပ်စကားမှာပြုလုပ်တဲ့ညီလာခံမှာဝန်ကြီးအော့စတင်ကပြောပါတယ်။ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့နှစ်ဦးယူကရိန်းနိုင်ငံမြို့တော်ကီဖ်ကိုသွားရောက်ပြီးသမရနဲ့တွေ့ဆုံပြီးယူကရိန်းကိုအမေရိကန်ကစီးရေးအကူအညီထပ်ပေးမယ့်အကြောင်းနဲ့တခြားနိုင်ငံတွေကလည်းအလားတူကူညီပေးကြဖို့ပြောဆိုဆွေးနွေးပြီးနေ့ရက်အကြာမှာဒီညီလာခံကိုကျင်းပတာပါ။အမေရိကန်ပြည်ထောင်စုဟာထိုင်းနိုင်ငံချင်းမိုင်မြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုအတုံးချပြီးမြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့အစည်းတွေကိုစစ်လက်နက်ထောက်ပံ့တာအပါအဝင်လေးဝက်စစ်စင်ရေးပြုလုပ်ဖို့စီစဉ်နေတယ်လို့ထိုင်းခြေဆိုင်အဖွဲ့အစည်းတို့ရဲ့ပြောဆိုချက်ဟာမမှန်ကန်ကြောင်းအမေရိကန်ကညင်းဆိုလိုက်ပါတယ် People of Thailand ထိုင်းပြည်သူများအဖွဲ့လို့အမည်ပေးထားတဲ့အဖွဲ့ရဲ့အဲ့ဒီလိုဆွဆွဲပြောဆိုမှုဟာမမှန်ကန်ကြောင်းဘန်ကောက်မြို့မှာရှိတဲ့အမေရိကန်တန်ယုံပြောခွင့်ရအမျိုးသမီး Nicole Fox ရဲ့ပြောကြားချက်ကိုကိုးကားပြီးဘန်ကောက် Post သတင်းမှာရေးပါတယ်ချင်းမိုင်မြို့မှာအမေရိကန်ကောင်စစ်ဝင်ရုံးအသစ်စောင့်နေတာဟာမက္ကဆီကိုကနေမော်ရိုကိုအထိနိုင်ငံအသီးသီးမှာရှိနေတဲ့အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ရုံးတွေကိုအမေရိကန်နိုင်ငံရဲ့ဌာနရဲ့အစ်စ်မြင့်တင်ခြင်းအစီအစဉ်အရလှုပ်ဆောင်ခြင်းဖြစ်တယ်လို့ဆိုပါတယ်။ထိုင်းပြည်သူများအဖွဲ့ရဲ့ကိုယ်စားလှယ်နီတီတွန်းလွန်လွားဆိုသူကသမ္မတဂျိုးဘိုင်ဒန်ထံလက်မှုပို့တဲ့အိတ်ဖွင့်ပေးစာထဲမှာအဲ့ဒီလိုဆွဆွဲပြောကြားလိုက်တာဖြစ်ပြီးကမ္ဘာလက်ခီးတဲ့ရဲ့မြို့တော်ချင်းမိုင်မှာစီရေလှူရှာမှုတွေဖြစ်လာမှာဆိုရင်လည်းအတွက်ကောင်စစ်ဝင်ရုံးကို CIA လက်နက်ကိုင်အဖွဲ့တွေအသုံးပြုနေမှုကိုပြန်လည်သုံးသပ်ပေးဖို့တောင်းဆိုထားတယ်လို့ဘန်ကောက် Post သတင်းကရေးပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေမှာထိုင်းနိုင်ငံကဘဲမလိုက်ဖဲရပ်တည်နေတာကြောင့်ထိုင်းနိုင်ငံဘက်ကတဆင့်မြန်မာနိုင်ငံနဲ့စစ်လက်နက်တင်ပို့မှုအမေရိကန်ကပိတ်ဆို့ကန့်သတ်ထားတာကိုပြန်လည်ရုပ်သိမ်းပေးဖို့ကိုလည်းအဲ့ဒီအိတ်ဖွင့်ပေးစာထဲမှာတောင်းဆိုထားပါတယ်ခင်ဗျာ။မြန်မာနိုင်ငံအပါအဝင်တရုတ်၊အီရန်၊အာဖဂန်နစ္စတန်ရုရှား sorry arabia နဲ့ပါကစ္စတန်စတဲ့နိုင်ငံ15နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်ထပ်မံသတ်မှတ်ဖို့အမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းထားပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့စီးရင်မှာမြန်မာနိုင်ငံအပါအဝင်နိုင်ငံ10နိုင်ငံကိုအမေရိကန်နိုင်ငံသားရေးဌာနရဲ့စီးရင်မှာအရင်ကတည်းကထည့်သွင်းထားပြီးဖြစ်ပါတယ်။ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေတိုးလာတာကိုဒီအစိုးရခန်းစာမှာဖော်ပြပါတယ်အထူးသဖြင့်ချင်းပြည်နယ်စကိုင်းတိုင်းကချင်ပြည်နယ်ရှမ်းနယ်ကယားပြည်နယ်တွေအတွင်းမှာခရီးယံဘာသာရေးကျောင်းတွေမိရှုဖြစ်စည်းခံရတာတရားဟောဆရာတွေပြစ်ခတ်တပ်ဖြတ်ခံရတာတွေအပါအဝင်ဘာသာရေးဖိနှိပ်မှုတွေကိုအစိုးရခန်းစာမှာဖော်ပြပါတယ်ဒီချိန်ထဲမှာမြန်မာစစ်ကောင်စီကနာမည်ကိုအတိအမှတ်ပြုဖို့ညှင်းဆုံနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကိုဖော်ပြနေသလိုဒုက္ခသည်တွေနေရပြန်ပို့ရေးအောင်မြင်အောင်မဆောင်ရွက်နိုင်သေးတာကိုအစိုးရခန်းစာကဝေဖန်ရေးသားထားပါတယ်ခင်ဗျာထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်သူအေဒင်ကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးချစ်ခိုင်ကိုအာဂရီလိုက်စားမှုဆွဲချက်နဲ့အရေးယူဆောင်ရွက်နေတယ်လို့မြန်မာစစ်ကောင်စီကပြောပါတယ်ပြည်ထောင်စုဝန်ကြီးဟောင်းနေဖြစ်ကြတဲ့ဦးအောင်ဝင်ဦးဝင်းခိုင်တပ်ထုရင်းဝန်ကြီးဌာနဥဆောင်ညွှန်ကြားမှုတို့နဲ့အတူအေဒင်ကုမ္ပဏီအုပ်စုဥက္ကဋ္ဌဦးချစ်ခိုင်ကိုအာဂရီလိုက်စားမှုဆွဲချက်နဲ့အရေးယူဖို့ဆောင်ရွက်နေတယ်လို့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ်သူနဲ့အတူသားဖြစ်သူအေဒင်ကုမ္ပဏီရဲ့စီမံခန့်ခွဲမှုမန်နေဂျာဦးဝင်းမင်းခိုင်လည်းအရေးယူခံရတယ်လို့သိရပါတယ်တီကြည့်ကြောင်မီသွေးတုံတာအပိဆက်ယုံအတွက်ကြောင်မီသွေးထုတ်လို့ရောင်းချမှုနဲ့ပတ်သက်လို့ရောလျှက်စစ်ဝန်ကြီးဌာနနဲ့စာချုပ်စာရန်ချုပ်ဆိုရမှာပါနိုင်ငံတော်ဝန်ကြီးထိခိုက်တာကြောင့်အဂရီလိုက်စားမှုဆွဲချက်နဲ့အရေးယူမှာဖြစ်တယ်လို့ဆိုပါတယ်ဦးချစ်ခိုင်ကိုအဂရီလိုက်စားမှုကော်မရှင်ကစစ်ဆေးမေးမြန်းစရာရှိတယ်လို့မနေ့ကခေါ်ယူခဲ့ပြီးတဲ့နောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်ဦးချစ်ခိုင်ရဲ့အေဒင်ကုမ္ပဏီလုပ်ငန်းအုပ်စုဟာ73စီနဲ့ဓာတ်ငွေလုပ်ငန်း၊ဗန်လုပ်ငန်း၊စောက်လုပ်ရေး၊စက်ပျိုးရေးထုတ်ကုန်စတဲ့လုပ်ငန်းအများအပြားကိုဆောင်ရွက်နေတာပါ။ပြီးခဲ့တဲ့ NLD အစိုးရလက်ထက်အတွင်းကိုဗစ်ရောဂါကာကွယ်တိုက်ဖျက်ရေးစီမံကိန်းတွေမှာထဲထဲဝင်ဝင်ကူညီခဲ့တဲ့လုပ်ငန်းရှင်တဦးဖြစ်ပါတယ်။ပြီးခဲ့တဲ့မလတုန်းကလည်းတခြားထင်ရှားတဲ့လုပ်ငန်းရှင်ဈေးကဘာကုမ္ပဏီအကြီးအကဲဥခင်ရွှေနဲ့တားဖြစ်သူတို့ကိုစစ်ကောင်စီကခေါ်ယူထိန်းသိမ်းခဲ့ပါတယ်။ဒီကရက်နစ်ဆန်စစ်တပ်ကအာဏာသိမ်းချိန်မှာလဲလုပ်ငန်းရှင်တူဖြစ်သူစေပိုင်ကုမ္ပဏီအကြီးအကဲဥမာဝိတ်ကိုဖမ်းဆီးခဲ့ပြီးဒေါ်ဆန်းစုကြည်ကိုဆွဲဆိုတဲ့အာဂရီလိုက်စားမှုတပ်တွေအဖြစ်တင်သွင်းထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုက်ဒိုမီတာ32 kHz 9383ညာနဲ့9383ညာအိုက်ဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်မြို့ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုကျွန်တော်တမောင်သားကဆက်လက်ကြီးညာသွားမှာပါပယ်ရင်တက်ဒုံးကြီးတွေနဲ့တခြားအစင်းမြင့်ဆက်လက်နဲ့ပစ္စည်းတွေကိုပြသခဲ့တဲ့မင်းညာကစီရေးပြအခမ်းအနားကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကိုတိုင်တက်ရောက်ကြည့်ရှုခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းတွေမှာဒီကနေ့ဖော်ပြပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကိုမြန်နိုင်သည်ပြအမြန်ဆုံးပိုင်ဆိုင်နိုင်အောင်လှုပ်ဆောင်သွားမယ်လို့တနင်္လာနေ့နောက်ပိုင်းမှာကျင်းပခဲ့တဲ့စီရေးပြခန္ဓာအတွင်းကင်ဂျွန်အန်ကပြောကြားခဲ့ကြောင်းအစိုးရပိုင်း KCNA သတင်းမှာဖော်ပြပါတယ်မြောက်ကိုရီးယားနဲ့စီရေးရာထိတ်တဲရင်ဆိုင်မှုဖြစ်ပေါ်တဲ့ဗဲနိုင်ငံဝန်မဆိုခြေမုံသွားမယ်လို့အမေရိကန်နဲ့မဟာမိတ်တွေနဲ့တင်းမာမှုတွေတဖြည်းဖြည်းကြီးထွားလာနေတဲ့မြောက်ကိုရီးယားကောင်းဆောင်ကပြောပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ပိုင်ဆိုင်မှုရဲ့အခြေခံအကြောင်းရင်းဟာစစ်ပွဲတွေကိုဟန်တားဖို့အတွက်ဖြစ်ပေမဲ့လိုအပ်လာရင်စစ်ပွဲတွေဟန်တားရေးတက်တက်ပဲအသုံးချမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။အော်စတြေးလျနိုင်ငံရဲ့အရှေ့မြောက်ဘက်မှာရှိတဲ့ဆော်မွန်ကျူးစုနဲ့တရုတ်နိုင်ငံကလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုချုပ်ဆိုလိုက်တဲ့အတွက်အမျိုးသားလုံခြုံရေးဆိုင်ရာပြဿနာဟာဩစတြေးလျအတွက်ရရမေးစရာအကြောင်းအရာဖြစ်လာခဲ့ပါတယ်။အဲဒီစာချုပ်ရသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ဖို့တရုတ်လက်နက်ကိုင်တပ်တွေပို့ကွင်းကိုဆော်မွန်ကျူးစုကတရုတ်ကိုပေးအပ်ခဲ့ပါတယ်။ဒါပေမဲ့အမြဲတမ်းတပ်စခန်းချထားမှုကိုတော့တရုတ်ကိုခွင့်ပြုလိုက်မှာမဟုတ်ဘူးလို့ဆော်မွန်ကျူးစုအာဏာပိုင်တွေကပြောပါတယ်။ဒီသဘောတူညီချက်ကိုမချုပ်ဆိုဖြစ်အောင်တန်တမာရေးရမလုပ်ဆောင်နိုင်ခဲ့တဲ့အတွက်ဩစတြေးလျဝန်ကြီးချုပ်ကိုဝေဖန်နေကြပါတယ်။ဩစတြေးလျဟာဆော်လမွန်ကျူးစုကိုအကူအညီပေးတဲ့အဓိကအလှရှင်ဖြစ်သလိုအစင်လာရလုံခြုံရေးဆိုင်ရာမိတ်ဖက်လည်းဖြစ်ပါတယ်။အမေရိကန်နိုင်ငံကလည်းစက်တင်ဘာလမှာအစင်းမြစ်မဟာဗျူဟာဆွေးနွေးပွဲတစ်ရပ်ကိုဆော်လမွန်ကျူးစုနဲ့ကျင်းပဖို့ရှိပါတယ်။လုံခြုံရေးကိစ္စအပြင်ကျန်းမာရေးနဲ့ဘာသာရေးဆိုင်ရာအကူအညီပေးရေးနဲ့တခြားကိစ္စတွေဆွေးနွေးကြမှာပါ။Twitter လူမျိုးစာမျက်နှာကို American Dollar 44 billion နဲ့ဝယ်ယူဖို့ဂရေတောင်းချီကျွယ်ဝတဲ့တထည်ကြီး Elon Musk ကတင်းလာနေကသဘောတူညီခဲ့ပြီးတဲ့နောက်အပြောနဲ့အလုပ်ညီညီ Twitter ကိုသူစီမံနိုင်လေမလားဆိုတာတုံ့ပြန်သူတွေကစိတ်ဝင်စားနေကြပါတယ် Lola saw Joseph when Lumu Mediane and he traded with the King Pine sign Durega, Malum Nangera job. Why you Lorello in a maxa, Jogeraba? Dabi me, to tell out that Tesla Garbo, Wipan, Makana Najau, Susa Garbo, Tonsa, Durega, Sandia Shinu Java. Elon Musk said Lola saw Joseph when you summer, a scan that they shinu Lelo. Electronic Frontier Foundation, Nangandamia Lola Prince, and Nunjaimu David Ginga Java. Anaya Durene Patede, Kamale, two, you saga, Kanta Shini de Lotuga, Nemare, Lula Fungo, Yimpe Kanade, Duregule, Kangom, Namale, Bulo, David Gringa, Sobare. Chenovo, so was always finding ya Durele, Pitama Sashi Nijamelo, Yonine, Jao, Elon Boxart, and Ilani, Sobanga, Tobari, Pitama Pogame, Jao Yari, Paul Kanta, Arugo, Chochame, Duga, Sobari,
people,
American Ludovo, Sanapia, Durega, when she get did it now. Big thing get it, Tamra Hong Tramia Samyanale. Eddie look at that tetama, Pashibare. Lu Samyana will be unbaited or Twitter will be Amadwabu, Changa, Fox, Berentana will be aware. In Onishanga, Uzi Timura will pay him with social idea dying Kaba sounds in the Chahini, a serious Siri Gale, Taninaniga Tetrajabare. Uruya di Makana and Ukraine will Russia got wind tight at separate down sounds it did when it do report. The ชาวยุโรปอย่างมีชีเวว่ายูเนจาดาจ้ะซีรีส์ตัดตัวล่ะบ่อินโดนีเซียနိုင်ငံကเอบีลา
26ရက်နေ့ရက်ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတမောင်တန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်VOA အမေရိကန်အသံကနေအမေရိကန်ပြည်ထောင်စုဝါရှင်တန်DC မြို့တော်ကနေထည့်ရထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်တည်တည်တသ ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကအကြံပြုလိုက်ပါတယ်စစ်တပ်ရဲ့လုံရက်တွေအပေါ်မှာအရေးယူနိုင်မှုနိုင်ငံတကာရဲ့အားထုတ်ဆောင်ရွက်မှုတွေကိုအမေရိကန်အစိုးရအနေနဲ့တက်တက်ကြွကြွထောက်ခံမှုနဲ့ဘာသာရေးလွတ်လပ်ခွင့်ကိုစိုးစိုးဝါဝါချိုးဖောက်နေတဲ့စစ်ခေါင်းဆောင်တွေအပေါ်မှာအရေးယူတန်ခတ်ဖို့ကိုလည်းနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာမှာအကြံပြုထားပါတယ်ဒီအပေါ်မှာဘာသာရေးခေါင်းဆောင်တွေနဲ့စစ်ကောင်စီဘက်ကဘလို့တုံ့ပြန်ပါသလဲမဆုမျက်မုံကအပြည့်အစုံတင်ပြထားတာနားဆင်ပါရှင်
နိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်ရှိအောင်အမေရိကန်အစိုးရလုပ်တဲ့အကြံပြုချက်တွေကိုအမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကနှစ်စဉ်အစီရင်ခံစာထုတ်ပြန်ပြီးတော့အကြံပြုချက်တွေပေးရပါတယ်။အခု2022ခုနှစ်အတွက်အစီရင်ခံစာမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့အတွက် USCIRF ကအကြံပြုလိုက်ပါတယ်။အကြံပြုချက်နဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ပွဲမှာကော်မရှင်ဥက္ကဋ္ဌနတ်ဒိန်းမန်နန်ဇာကအခုလိုပြောကြားခဲ့ပါတယ
် This year our report covers 27 countries based on 2021 conditions we recommend 15 of these countries for CPC status including the 10 that the state department designated as CPCs in December of 2021 Burma China
ဒီနေ့အစီရင်ခံစာထဲမှာနိုင်ငံပေါင်း28နိုင်ငံကအခြေအနေတွေကိုတင်ပြထားပါတယ်2022ခုနှစ်ကအခြေအနေကိုအခြေခံပြီးတော့15နိုင်ငံကိုအထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်သတ်မှတ်ဖို့အကြံပြုပါတယ်အဲ့ဒီထဲက10နိုင်ငံကိုအမေရိကန်နိုင်ငံညာရေးဝန်ကြီးဌာနကစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်နဲ့2022ခုနှစ်ဒီဇင်ဘာလတည်းကသတ်မှတ်ခဲ့ပါတယ်အဲ့ဒီနိုင်ငံတွေကတော့မြန်မာတရုတ်အရီထရီးယားအီရန်မြောက်ကိုရီးယားစတဲ့နိုင်ငံတွေပဲဖြစ်ပါတယ်
ဧပြီလ25ရက်နေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာ2022ခုနှစ်အတွင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်တည်တည်တသာကျဆင်းခဲ့တယ်လို့ဖော်ပြထားပါတယ်။စစ်တပ်ကအတိုက်အခံတွေကိုနှိမ်နင်းတဲ့နေရာမှာဘာသာရေးအဆောက်အဦတွေ၊ဘာသာရေးကောင်းဆောင်တွေ၊ဘာသာရေးအဖွဲ့အစည်းတွေကိုပိတ်မှတ်ထားတယ်၊ခရီးယားဘာသာဝင်လူနည်းစုတိုင်းရင်းသားတွေအပေါ်ပိတ်မှတ်ထားတယ်လို့ဗုဒ္ဓဘာသာဝင်တန်ကတော်အများအပြားကိုလည်းဖမ်းဆီးထောင်ချထားတယ်လို့ပြောထားပါတယ်။ခရီးယားဘာသာဝင်လူနည်းစုတိုင်းရင်းသားတွေအနေနဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာ2019ခုနှစ်တုန်းကရိုဟင်ဂျာတွေကြုံတွေ့ခဲ့ရတဲ့အဖြစ်မျိုးနဲ့ဆင်တူဖိနှိပ်ခံနေရတယ်လို့နှိုင်းယှဉ်ပြောထားပါတယ်။2020ခုနှစ်အတွင်းချင်းကချင်းလူမျိုးခရီးယားဘာသာဝင်တွေအပေါ်စစ်တပ်ကပိုပြီးဖိနှိပ်နေတယ်လို့ကော်မရှင်ပြောကြားချက်နဲ့ပတ်သက်လို့ချင်းတိုင်းရင်းသားခရီးယားဘာသာရေးခေါင်းဆောင်တယောက်ကအခုလိုပြောပါတယ်
။
Bama machine signed the Batari as Haudi, Elo Lodole, the Catalyst of the Bata today, Pedro Doka Yarabo. Edabimene, Darotino, Kria and Nero, Kiataki and Luro, who will Kayama Bebo.
America as we are in Nagaba, the Illa Quinsaya Commission is seeing Hazare Ma. Anna Dainari set a car to Upo Taka Muya Anglo, a Murpada, Dadana Sanshari, a Ludrigo, Loni the Low, a Japan named Nimuri, Ruin Jalu, Bada Jan, Nesri Epo, set a car, Jemma Tarago, Taka de Pongirigo, Bojo Muji Mayan Langa, Ludishinja, Gogwe, Sika, Piani, Lule Popia Tavare, Mandali, Danga Damagaga, Ashin Yaza Damagale, Sitaha, Anna Dinye, a Dre Boda Babago, a mere atom chare, Lukulo, May Mare.
ဒီကြတော့ကြီးတွေကိုလည်းပေါ်တဲ့စိတ်တွေပေးတယ်ဟိုပါဘောနော်ဒါတွေကကြတော့သူ့ရဲ့ဒီဟိုပါဘောဒီအာနာတင်းရဲ့ရဲ့လိုပဲဒါပြောရမှာဘာလို့လဲဆိုတော့တစ်ဖက်မှာကဒီရဟန်းတန်ကတော်တွေကိုဒီဖန်စီရာမျိုးတွေရှိတယ်နောက်ပြီးတော့ဒီဘုန်းကြီးကျောင်းတွေမှာဝင်ရောက်ပြီးတော့မှဒီတဆွဲထားတယ်ဆိုတာဒါဝန်နိုင်ငံကဥပဒေတွေမှာကဒီဘာသာရေးနဲ့ပတ်သက်တဲ့အဆောက်အဦးတွေဒီမှာသူတို့
ဒီစကောင်စီစီတီဒီစက်တက်ဒီတဆွဲခွင့်မရှိဘူးအခုလိုပြောဆိုချက်တွေနဲ့ပတ်သက်လို့စက်ကောင်စီပြောခွင့်ရဘုကျုပ်စော်မင်းထွန်းကတော့အခုလိုတုံ့ပြန်ပါတယ်လက်တွေ့မှာဗုဒ္ဓဘာသာဝင်ဖြစ်တဲ့ဘုန်းကြီးတို့ပတ်နေတာဘယ်လိုလဲဆိုတော့တဏ္ဍာရန်ဟောပြီးရဖြစ်တယ်အမေရိကကတော့သူ့အလိုမျက်စိပိတ်ငါးပိတ်ဒီအော်နေလို့မသိတာဆက်မှာပေါ့ဗျာဒါတော့ကျွန်တော်တို့လည်းမတတ်နိုင်ဘူးကျွန် စီရန်ကြောင်းမိတက်နေတာပဲ
အမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုးရိမ်ရတဲ့နိုင်ငံအဖြစ်သတ်မှတ်ဖို့အကြံပြုတဲ့အပြင်ဘာသာရေးလွတ်လပ်ခွင့်ကိုဆိုးဆိုးဝါးဝါချိုးဖောက်နေတဲ့စစ်တပ်ခေါင်းဆောင်တွေအပေါ်တက္ကသိုလ်အရေးယူမှုတွေလုပ်ဖို့လည်းအကြံပြုပါတယ်။ဒါအပြင်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စစ်တပ်အဖွဲ့အစည်းနဲ့တာဝန်ရှိသူတွေသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိစေဖို့အတွက် ICJ နိုင်ငံတကာတရားရုံးမှမြန်မာရင်ဆိုင်နေရတဲ့အမှုအပါအဝင်နိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့ဆောင်ရွက်မှုတွေမှာအမေရိကန်အစိုးရအနေနဲ့ပံ့ပိုးထောက်ခံဖို့လည်းအကြံပြုထားပါတယ်ရှင်
။2021ခုနှစ်အတွင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေပေါ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ရဲ့အကြံပြုချက်မဆုမျက်မုံစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီတပ်မှု2ဦးနဲ့လျှက်စစ်ဝန်ထမ်း20ကျော် KNDF ကနေထိန်းသိမ်းလိုက်တဲ့အကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်။ကျေးဇူးဝင်တဲ့26ဦးကိုဧပြီလ22ရက်နေ့ကဖမ်းဆီးခဲ့တယ်လို့ကရင်နီမျိုးသားကာကွယ်ရေးတပ် KNDF ကဒီကနေ့ထုတ်ပြန်လိုက်ပါတယ်ဖမ်းဆီးတဲ့အထက်မှာစစ်ကောင်စီတပ်ဖွဲ့ဝင်တပ်မှု2ဦးပါဝင်တယ်လို့ဆိုပေမဲ့ဘယ်အဆင့်လဲဘယ်တပ်ကလဲဆိုတာကိုတော့ KNDF ကအသေးစိတ်ဖော်မပြထားပါဘူးစစ်ကောင်စီရန်နေရာဆက်ပြီးတော့လက်ပတ်နိုင်အောင်လုပ်ပေးနေတဲ့အတွက်ဒီလျက်စစ်ဝန်ထမ်းတွေကိုဖမ်းဆီးတာလို့ KNDF ကထုတ်ပြန်ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီဖမ်းဆီးထားတဲ့လျက်စစ်ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့တောင်းဆိုထားတယ်လို့ဆိုပါတယ်ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင
်ပြားပြည်နယ်တောင်ပိုင်းဖေကုံမြို့နယ်အရှိပါလိုက်ကောဖေကုံလမ်းအနီးမှာတိုက်ပွဲတွေအတွင်းပျက်စီးသွားခဲ့တဲ့လျက်စစ်တာဝါတိုင်းတွေကိုပြင်ဆင်မှုအတွက်စစ်တကတပ်မှု2ဦးအပါအဝင်လျက်စစ်ဝန်ထမ်း26ဦးစီးနင်းလာတဲ့မော်တော်ယာဉ်တစ်စီးဆိုင်ကယ်တစ်စီးနဲ့လျက်စစ်ဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးရမိခဲ့တယ်လို့ KNDF အမျိုးသားများကာကွယ်ရေးတပ် KNDF ကဧပြီ25ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ် KNDF ကဖမ်းဆီးထားသူများကိုလူကုန်တိုက်ခါနဲ့အညီဖမ်းဆီးထိန်းသိမ်းထားတာကြောင့်ဖမ်းဆီးခံရတဲ့သူတွေရဲ့မိသားစုဝင်တွေအနေနဲ့မစိုးရိမ်ကြဖို့ထုတ်ပြန်ကြမှာပြောထားပါတယ်။လက်စဝင်တဲ့20ကျော်ကိုဖမ်းဆီးတာနဲ့ပတ်သက်လို့ KNDF ပြန်ကြားရေးတာဝန်ခံကိုမေးမြန်းရမှာအခုလို့ပြောပါတယ်။
လောလောဆယ်ကျွန်တော်ရှိနေတဲ့ဖက်ကအင်တာနက်လိုင်းမရတာရဲ့တကြောပေါ့လေနော်ကျွန်တော်စစ်တေးခေခေကြောင်းမလို့လဲကျွန်တော်တို့ကြားထဲမှာလဲအဒီကေးရှင်းနဲ့ပတ်သက်ပြီးလောလောတဲ့တတိယ information တွေရရှိတယ်လဲမရှိတဲ့တဲ့ကြောင့်မို့အဒီတတိယ message တွေပြန်မကျွန်တော်နေဖြစ်ကြပြို့တော့ဟိုအခက်အခဲရှိတယ်ပေါ့လေအဒီကလည်းကျွန်တော်နေနဲ့ကျွန်တော်ဖက်နေတော့ပါပါလေ
ဖားစီထားသူများကိုကရင်နီပြည်ရဲဌာန KSP ကိုလွှဲပြောင်းထားပြီးစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုအတွင်ဆွဲချက်တင်အရေးယူနိုင်ဖို့ဆက်လက်ဆောင်ရွက်သွားဖို့ပေါ်ပြထားပါတယ်ကီအန်ဒီပီရဲဌာန KSP ဆိုတာကတော့ကြားပြည်နယ်တွေကဒေသခံကာကွယ်ရေးအဖွဲ့တွေဖွဲ့စည်းထားတဲ့အုပ်ချုပ်ရေးတစ်စိတ်တစ်ပိုင်းဖြစ်ပါတယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီဖမ်းဆီးထားတဲ့လျှက်စစ်ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့တောင်းဆိုထားတယ်လို့ပြောပါတယ်
ကြားစစ်ဝန်ထမ်းတွေကတော့ကျွန်တော်တို့အဲ့မှာတာဝါတိုင်းပြည်နယ်ဝန်ထမ်းတွေဖမ်းခံခဲ့ရတော့ရှိတယ်အော်လည်းဒီနေ့ဝန်ထမ်းတွေဖမ်းခံခဲ့ရရှိတယ်။အဲ့ဒါလီကျွန်တော်တို့ KMPP နဲ့ CDF အဖွဲ့ပူးပေါင်းအဖွဲ့တွေကကျွန်တော်တို့တာဝါတိုင်းတွေ
ไม่ก็เช่นสิ่งราชีเลยไอ้ดาวอะไรนี่ก็เปลี่ยนบุตรวาเรกเรื่องนี้พวกนี้เบียนจันโนดาวอะไรเปลี่ยนอะไรพวกนี้ก็เดี๋ยวเสียพังงานเราบ่คันสิการอะไรด้วยสิเลยการเนี่ยประเดี๋ยวจะจันโนรู้เนี่ยเลยเดี๋ยวดีเนี่ยมาออกแต่ในงานเราตัวก็เดี๋ยวเสียบุญงานนี้เช่นเดี๋ยวเสียบุญงานนี้เช่นเดี๋ยวเปลี่ยนลูกบีบุตรวาเจนโนรู้ตาต้องสูดเดี๋ยวสิบาร์เลย
ที่อันที่ฟังการอ่ะจะมาพักอาณาพิจารณ์สิ่งที่เราชอบมุ่งมั่นมาบ่าวเองเบ้สิ่งที่เอาชมอย่างเดียวมาจ้าวเองท่านสาวนี่เลยวันนั้นเราก็ยังอยู่มาพิจารณ์ลูกทุกอย่างจะมาพบปะท้าวเลยเช่นอะไรมาพบปะไปกันอ่ะพิจารณ์เลยสิ่งที่เราสกายได้แต่มาพบวันนี้เลยแต่เบื่อเรื่องจังตรึงกูสัตย์จะไปจมาร์เลยสกายได้กลิ่นอยู่ในจ้าวมาเนื้อช่องเนื้อช่องกว่าจีว่าเป็นมาสิ่งที่จะเนื้อที่ตาข่ายกับวิตาเพื่อรู้จ้ามาที่กันนี่เอเบรลันนั่นเ
င်းကိုငင်းချမ်းပြောပြပေးပါရှင်
စကိုင်းတိုင်းထဲမှာဆင်းရဲတင်းမာနေတဲ့ကလေးမျိုးတောင်ပိုင်းနတ်ချောင်းနဲ့ချောင်းခွာကျေးရွာတွေဘက်မှာဒေသခံကာကွယ် PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားနေတာ၃ရက်စတိုင်ရှိနေပါပြီ။ဒီကနေ့ဧပြီလ26ရက်အင်္ဂါနေ့မနက်ကတိုက်ပွဲဖြစ်ပွားတဲ့အချိန်လေးကိုနတ်ချောင်းရွာသားတို့ကအခုလိုပြောပါရယ်
။သူတို့ကမနေ့ကကြံခဲ့တဲ့သူတို့ရဲ့မိုင်းကြီးရဲ့ကားတွေကိုသူတို့ဒီမိုင်းကျက်စီပြန်ဆွဲပြီးပေါအောင်ဆွဲဖို့တောင်းရင်းနဲ့လုပ်တဲ့ပွဲဖြစ်ပါလေ။လက်နဲ့ကြည့်တော့ပြန်လှမ်းထူကြ။တကယ်ကမနေ့ကပူပြင်းထန်တာ
။တနင်္ဂနွေနေ့ကစပြီးဒီကနေ့အထိတိုက်ပွဲ၃ရက်စတိုင်ဖြစ်ပွားနေတာပါ။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲမှာနတ်ချောင်းနဲ့ချောင်းခွာကျေးရွာတွေမိရှုခံရတယ်လို့အဲ့ဒီရွာသားကပဲဆက်ပြောပါရယ
်။နတ်ချောင်းကတော့ဒီဒီချိန်ကအင်ချီနဲ့ချောင်းကကအင်ချီပေါ်များတယ်ဗျပါသွားတာက30လောက်ပါမယ်လို့ပြောတယ်ဗျချောင်းကရွာကနှချောင်းကတော့8အင်လောက်ခက်ပါသွားတယ
်ဒီကနေ့ညနေအထိခံမှန်းစရင်အရာချောင်းကရွာနဲ့နှချောင်းရွာနှစ်ရွာပေါင်းနေပေါင်း30ကျော်လောက်မိရှုခံရတယ်လို့သူကဆက်ပြောပါတယ်ဒေသခံကာကွယ်အဖွဲ့တစ်ခုဖြစ်တဲ့ပြည်သူ့ကာကွယ်အဖွဲ့ပကဖအဖွဲ့တာဝန်ရှိသူတို့ကတော့တနင်္ဂနွေနေ့တနင်္လာနေ့မှာဖြစ်ပွားတဲ့တိုက်ပွဲတွေအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါရစေ။
တနင်္လာကမနေ့မင်းကရောက်ခဲ့တော့ကာမကြီးတို့ကဒီကလေးကနေထွက်လာတော့မှန်းရောလေ။အဲ့ဒါတောင်းကျမ်းကသတိရပြည့်လို့ခဏနာအားမနောက်မှတော့ချင်းချင်းနေတလာနန်းတောင်းတော့ဘူး။ဒီကလည်းနန်းညောင်းမှာကျွန်တော်တို့နန်းညောင်းတို့ဆောင်းသွားပြန်မှဖြစ်ကြတယ်လေ။ရောရောရေးမြှို့ရပြ။နန်းညောင်းမှာကျွန်တော်တို့သက်သာပါတဲ့တရားကိုကြားသွားတယ်။စစ်ကောင်စီဘက်ကလည်းကြားတယ်ရပါဘူး။တောင်းရတော့ကြားတယ်ပေါ့။
စစ်ကောင်စီဘက်ကအကြာဆုံးနဲ့ပတ်သက်လို့ VOA ကတရားအထည်ပြုနိုင်ခြင်းမရှိသေးပါဘူး။ကလေးမျိုးနယ်ဘက်တိုက်ပွဲအခြေအနေနဲ့အိမ်မီးရှို့မှုအခြေအနေတွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ရမှာဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါရယ်
။ကျွန်တော်ပြောချင်တာတော့အဲ့ကလေးရဲ့နှာချောင်းဒေသမှာတချို့နေရာတွေမှာကျွန်တော်တို့ဖြစ်ပျက်မှုတွေရှိတယ်။ဒါကြတော့ PDF နဲ့ကျွန်တော်တို့ KYA ပူးပေါင်းအဖွဲ့နဲ့ဖြစ်ပျက်မှုတွေရှိတယ်။ကျွန်တော်တို့အနေနဲ့ကတော့CIA နဲ့ PDF ရဲ့စခန်းနေတဲ့ပတ်သက်လို့အဓိကဒီလိုတော်တော်လေးရဆောင်ရွက်လျက်ရှိတယ်။အဲ့လိုဆောင်ရွက်တဲ့နေရာမှာတော့ရွာထဲမှာပုံအောင်နေတဲ့ဟာတွေလည်းရှိပါတယ်။ရွာဝကာကွယ်လုပ်ပြီးတော့ကြဆောင်ရွက်နေတဲ့ဟာတွေရှိတယ်။ရွာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လှုပ်ဆောင်တာမရှိဘူး။စခန်းနေတဲ့ပတ်သက်ပြီးတော့သူတို့ယာယီအခြေကြည့်နေတဲ့စခန်းနေယာယီအခြေချနေတဲ့စခန်းနေတဲ့ပတ်သက်ပြီးတော့နေပြည်အေးချမ်းရွတ်အတွက်ကျွန်တော်တို့အနေနဲ့တော်တော်လေးရဆက်လက်ဆောင်ရွက်နေရတယ်ရှိပါတယ်
။နတ်မြောင်း၊နတ်ချောင်း၊ချောင်းကစီတာ၊အောင်ချမ်းတာအစရှိတဲ့ရွာတွေဘက်မှာကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတယ်လို့စစ်ကောင်စီတပ်တွေကလည်းနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေတာပါ။တိုက်ပွဲတွေဖြစ်ပွားတဲ့အခါမှာလည်းကျေးရွာတွေကနေအိမ်တွေမီးရှို့ခံရလေရှိပါတယ်။စစ်ကောင်စီတပ်တွေကမီးရှို့တာလို့ဒေသခံပြည်သူတွေကပြောပေမဲ့လည်းစစ်ကောင်စီကတော့သူတို့အဆိုအကြမ်းဖက်အဖွဲ့တွေကရှို့တာလို့အမည်ပြောလေရှိပါတယ်။နန်းချောင်းနဲ့စီတာကျေးရွာတွေမှာလည်းဧပြီလ17ရက်နေ့ကနေအိမ်တွေမီးရှို့ခံခဲ့ရပါတယ်။2021ခုနှစ်ဒီဇင်ဘာလကနေ2022ခုနှစ်ဧပြီလအထိ၄ချိန်တိုင်မီးရှို့ခံရတာမှာစုစုပေါင်းအင်ဂျင်200နီးပါးဆုံးရှုံးခဲ့ပါတယ်။နှချောင်းအောင်ချမ်းသာစီတာစတဲ့အိမ်မီးရှို့ခံရတဲ့ရွာတွေကရွာသားထောင်ကျော်ဟာတောတောင်တွေထဲမှာဖုန်ကြီးကျောင်းတွေနဲ့နီးစပ်ရာဆွေမျိုးသားချင်းတွေအိမ်မှာခိုလုံနေရပြီးတော့စားတောက်နေထိုင်ရေးတွေမှာအခက်အခဲဖြစ်နေပါတယ်။တိုက်ပွဲအခြေအနေနဲ့အိမ်မီးရှို့ခံရတဲ့အခြေအနေတွေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးခင်ဗျာ
။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကဒီတိုက်ပွဲတွေရဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ Ukraine Sanya American Tan Mate Yue Che Kapo season Shidalu, Tan Yong Pian Pulima Pidejao, American Ning and Jai Winji Gapyosu Lai Bare, American Ning and Jai Winji Anthony Blinken Ha, Russia Ga Jujo Taikai Nide, Ukraine Nanya Murogo, American Kawe Winjin Edu, Yaoshi Nibare. American Kawaii Winjin, American Ning and Jai Winjiro, Ukraine Tamarane Twisson Suni Gabare, D. Jang Go Aung up, D. the name by American Ning and Yi Jang Prince of Mama Tin Satara Nasimashi.
As a further sign of our commitment,
I intend to announce
ရုရှားဘက်ကတော့ယူကရိန်းပေါ်ကြီးကျော်တဲ့စစ်ပွဲဖြစ်မတုံ့နှုံးမဲ့အထူးစစ်စင်ရေးဖြစ်တာတုံးဆွဲပြီးတော့အရက်သားတွေကိုပြစ်မှတ်ထားတပ်ဖြတ်ကမျိုးမရှိကြောင်းရင်းဆိုပါတယ်။ဒါ့အပြင်ယူကရိန်းလူမျိုးရက်ွက်ထဲကအဆောက်အဦတွေကိုရုရှားဘက်ကမစ်ဆိုင်းနဲ့ပစ်ခတ်တိုက်ခိုက်နေတာတွေကိုတွေ့နေရတာပါ။အခုခါမှာတော့ရုရှားရဲ့အဓိကရည်မှန်းချက်ပန်းတိုင်ဖြစ်တဲ့ယူကရိန်းမျ ယူကရိန်းနိုင်ငံရဲ့မြို့တော်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အမေရိကန်နိုင်ငံသားဝန်ကြီးတို့ရောက်ရှိနေပြီးယူကရိန်းသမ္မတနဲ့တွေ့ဆုံဆွေးနွေးနေတဲ့အကြောင်းဒီသတင်းသက်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှာကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍတွေထဲမှာဖြစ်တဲ့ဒီကဘာတလွားခီးသွွားအစီအစဉ်နဲ့အင်္ဂါညသကဝိုင်းအစီအစဉ်ကိုတော့မကြခင်မှာနားဆင်ရဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ကျမတို့ VOA မြန်မာပိုင်းကိုဆက်သွယ်စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA မြန်မာတန်ရဲ့အင်္ဂါညမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
တင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One Click ခလုတ်ပြချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘေးကျင်းပင်နေရာကပဲဖြစ်ဖြစ် VOA Plus application ကိုကြောင်းလို့ရယူပါ။VOA
American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည 7:00 နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့92.32MHz နဲ့32.32MHz ကနေထိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကဘာတိုက်ရိုက်ရှုစားနိုင်ကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အင်္ဂါည6:00မှတိုင်ခင်မှာတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ ကျူလစ်ပန်းအင်းရဲ့ပါဝင်ရောင်စုံပန်းအလှမျိုးစုံစိုက်ပျိုးထားတဲ့နယ်သာလန်နိုင်ငံကကိုကင်ဟော့ပန်းဦးယင်ကြီးကိုဒီနှစ်မှာပြန်ပြီးတော့ဖွင့်လှစ်လိုက်ပါတယ်။ကိုဗစ်-19ကပ်ရောဂါကြောင့်နှစ်နှစ်ကြာပိတ်ထားခဲ့ရပြီးမှအခုလိုမျိုးပြန်လည်ဖွင့်လှစ်နေတဲ့ကမ္ဘာအကြီးဆုံးကျူလစ်ပန်းဦးယင်ကြီးစီကိုမတ်စုမြတ်မွန်တဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေသွားလည်ကြရအောင
Netherlands နိုင်ငံအနောက်တောင်ဘက်ဒစ်စင်မြို့မှာရှိတဲ့ Guggenhof ပန်းဥယျာဉ်ကြီးဟာပန်းမျိုးစုံပေါင်း9တန်းထက်မနည်းစိုက်ပျိုးထားတဲ့ကမ္ဘာအကြီးဆုံးပန်းဥယျာဉ်ကြီးဖြစ်ပါတယ်။အဓိကကျူးလစ်ပန်းပင်တွေကိုစိုက်ပျိုးထားတာကြောင့်ကျူးလစ်ပန်းဥယျာဉ်လို့လည်းခေါ်ကြပါတယ်။စုစုပေါင်း89ဧကကျဲဝန်းတဲ့ပန်းဥယျာဉ်ကြီးထဲမှာမတူတဲ့အပြင်အစင်တွေနဲ့လှုပ်ထားတဲ့ပန်းချံကြီးပေါင်း5ခုနဲ့အတူအလပုံဖော်ထားတဲ့ပန်းကင်းကြီးတွေရှိပါတယ်။နှစ်စဉ်ပန်းပင်တွေနဲ့အမှုပညာလက်ရပုံဖော်လေးရှိတာမှာအခု2022ခုနှစ်မှာတော့ Flower Classics ဆိုတဲ့ကောင်းစဉ်နဲ့ပန်းတို့ရဲ့ကံတော်ဝင်မြောက်မှုကိုဖော်ကျူအလှဆင်ထားပါတယ်။ At ပကြီးဆရာကြီးတွေရဲ့ကဘာကျော်ပကြီးကားတချို့ကိုလည်းပန်းတွေနဲ့ပုံဖော်ထားတာမြင်တွေ့ရမှာပါ။အမှုပညာ၊ပေးသူကနဲ့ဒီဇိုင်းပညာတွေမှာပန်းတွေရဲ့ထူးခြားမှုကိုအလှဖော်ကျူဖန်တီးကြလေးရှိတာကိုမိမောင်းထိုးပြခြင်းနဲ့ရည်ရွယ်ချက်ဖြစ်ပါတယ်။ Guggenhof ပန်းဥယျာဉ်ကြီးထဲမှာဆောင်းဦးပေါက်ချိန်ဥယျာဉ်မှူးကြီးတွေလက်နဲ့အသေးအချာစိုက်ပျိုးထားကြတဲ့ပန်းမျိုးဥပေါင်း9တန်းကຫນွေဥပေါက်ချိန်အလှဆုံးပန်းတွေအဖြစ်နဲ့ပွင့်လာကြပါတယ်။အရောင်အသွေးမတူတဲ့ကျူးလစ်ပန်းအမျိုးအစားပေါင်း800ကလည်းသူ့ထက်ကအစွမ်းကုန်အလှပြိုင်နေကြပါတယ်။ဒါကြောင့်ကိုဗစ်ကရောဂါမဖြစ်ခင်တုန်းကကမ္ဘာတဝန်းကဧည့်သည်နှစ်စဉ်တန်တန်းခွဲလောက်ဒီပန်းဥယျာဉ်ကြီးစီကိုလာလေခဲ့ကြတာပါ။ကိုဗစ်ကရောဂါကြောင့်နှစ်နှစ်လောက်ဥယျာဉ်ကြီးကိုပိတ်ထားခဲ့ရပြီးအခု2022ခုနှစ်မှာတော့ပြန်လည်ဖွင့်လှစ်နိုင်တာဖြစ်ပါတယ်။
It's really good to come out again in such a beautiful place like this. I actually have not
Do you like any of you ပြန်လာလဲနိုင်တာတိတ်ကောင်းပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကကရောဂါကြီးဖြစ်နေလို့ကျွန်မဘယ်ကိုမှခီးမထွက်ဖြစ်ခဲ့ပါဘူး။အခုတော့အမိုးကလည်းမရှိတိတ်ကိုလှတဲ့နေရာမျိုးလာရတာအတော်လေးအဆင်ပြေပါတယ်။ဒီနေ့တော့လူများပါတယ်။ဒါပေမဲ့နေရာအကျယ်ကြီးဆိုတော့ကျွန်မစိုးရိမ်စေတော့မဖြစ်ပါဘူး။
ဥရောပတိုက်သားတွေနဲ့မဟုတ်ဘဲကမ္ဘာနိုင်ငံစုံကဧည့်သည်တွေ Netherlands နိုင်ငံကိုပြန်လည်လည်ပတ်နိုင်ပြီဖြစ်လို့ပန်းဥယျာဉ်ကြီးစီကိုလည်းဧည့်သည်တွေပြန်လာနေကြပါပြီ
။ Yeah, we're glad to be here for from the United States and it's good to be
ဒီကိုလာလည်နိုင်တာဝမ်းသာပါတယ်။ကျမတို့က American ပြည်ထောင်စုကလာတာပါ။အခုလိုခီးတွေပြန်သွားလို့ရနေတဲ့အတွက်လည်းဝမ်းသာပါတယ်။ပန်းဥယျာဉ်ကြီးပြန်ဖွင့်တာဒုတိယနေ့လို့ထင်ပါတယ်။လှပတဲ့ပန်းတွေကိုမြင်တွေ့ရလို့စိတ်ချနူးရပါတယ်။
အရင်ကနှစ်စဉ်ဧည့်သည်တန်းနဲ့ချီလာကြတဲ့ပန်းဥယျာဉ်ကြီးကိုပြီးခဲ့တဲ့နှစ်နှစ်လုံးဖွင့်ခွင့်မရခဲ့တဲ့အတွက်တော်တော်လေးထိခိုက်ခဲ့တာပါ။ဒါကြောင့်ဒီနှစ်ပြန်ဖွင့်နိုင်တာကိုပန်းဥယျာဉ်တာဝန်ရှိသူတွေသိကိုဝမ်းသာနေကြပါတယ်
။ The first year we were of course surprised and
ပထမနှစ်တုန်းကတော့ကိုဗစ်ကရောဂါကြောင့်ဖွင့်ခွင့်မရတော့အံ့အားနဲ့သင့်စိတ်နဲ့အတော်ထိခိုက်ရပါတယ်။ဒုတိယနှစ်ကျတော့လည်းကိုဗစ်စီးကံတွေနဲ့အညီဖွင့်မယ်ဆိုပြီးပြင်ဆင်ထားပြီးတော့မှဖွင့်ခွင့်မရတော့တော်တော်လေးကိုစိတ်ညစ်ခဲ့ရပါတယ်။ကျမတို့ရင်မဟုတ်ပါဘူး။လာလည်ဖို့လှုပ်ထားကြတဲ့ဧည့်သည်တွေလည်းစိတ်ညစ်ခဲ့ကြတာပါ။ဧ
က80နီးပါးကျယ်ဝန်းတဲ့ပန်းဥယျာဉ်ကြီးရဲ့အလှကိုနိုင်ငံဆောင်ကဧည့်သည်တွေပြန်လည်ခန်းစားနိုင်ပြီဖြစ်လို့သိဝမ်းမြောက်ဝမ်းသာဖြစ်နေကြတာပါ။
Yeah, it's absolutely amazing to see so many people from all over the world already in the park. So yeah, we are happy the garden
ပန်းဥယျာဉ်ကြီးထဲမှာလူတွေအများကြီးကိုမြင်တွေ့ရတာတကယ်ကိုဝမ်းသာဖို့ကောင်းပါတယ်။ကျွန်တော်တို့လည်းဝမ်းသာပါတယ်။ပန်းဥယျာဉ်ကြီးကလည်းဝမ်းသာနေပါတယ်။အားလုံးလည်းဝမ်းသာကြပါလေ။ပြီးခဲ့တဲ့နှစ်နှစ်လုံးပန်းဥယျာဉ်ကြီးကိုဖွင့်ဖို့ပြင်ဆင်ထားပြီးမှဖွင့်လို့မရဘူးဆိုတော့တော်တော်လေးစိတ်မကောင်းဖြစ်ခဲ့ကြပါတယ်။ဒီနှစ်ကတော့ကျွန်တော်တို့အတွက်အကောင်းဆုံးဆုတောင်းပြည့်တယ်ပဲပြောရမှာပါ
။ကျယ်ဝန်းလာတဲ့ပန်းဥယျာဉ်ကြီးထဲမှာမျက်စိပဓာတာဖြစ်အောင်စနစ်တကျစိုက်ပျိုးထားတဲ့ပန်းရောင်စုံတွေကလည်းလာလေတဲ့ဧည့်သည်တွေကိုစိတ်ရွှင်လန်းစေတယ်လို့အံ့အားလဲတင်စီပါတယ်။
Yes, it's amazing. It's been on my bucket list for a long time.
သိတဲ့ဘောကြပါလေ။ဥယျာဉ်ထဲကကျမသွားလေချင်နေတဲ့စီးနဲ့မှာဒီနေရာပါတာပေါ့ကံရောဂါကြီးကြောင့်သွားမဲ့ခီးကိုနောက်ဆုတ်ခဲ့ရပြီးတော့အခုတော့ဓာလေးနိုင်နေပန်းတွေလည်းကြီးနိုင်တော့တိတ်ပြောပါရဲ့ရှင
် Netherlands နိုင်ငံဟာတစ်ကမ္ဘာလုံးကိုကျူးလစ်ပန်းတွေကျူးလစ်ပင်တွေကျူးလစ်မျိုးဥတွေကိုတင်ပို့နေတဲ့အထူးနိုင်ငံဖြစ်ပါတယ် အခုလိုနေဦးပေါချင်ဆိုရင်ဝါစိန်နီပြခရံစားသဖြင့်အတန်းလိုက်ဆိုင်ပြိုးထားတဲ့ကျူးလစ်ပန်းကင်းတွေကိုမျက်စိတစုံမြင်ရနိုင်ပါတယ်။ကိုကင်ထော့ဖ်ပန်းဥယျာဉ်ကြီးစီကိုလာကြတဲ့သူတွေအနေနဲ့လည်းအဲ့ဒီကနေအယောင်သွေးဆုံကျူးလစ်ပန်းကင်းကြီးတွေစီကိုတွားလည်လို့ရပါတယ်။ကျူးလစ်ပန်းလုပ်ငန်းနဲ့ခီးသွွားလုပ်ငန်းကိုအထူးကလုပ်နေကြသူတွေကဒီလုပ်ငန်းတွေပုံမှန်ပြန်လည်ဖြစ်လာဖို့အတွက်လည်းမျှော်လင့်နေကြပါတယ်။
Tourism in the Netherlands is not up to its old standard yet, but it's coming and we see people from the
Netherlands နိုင်ငံမှာခီးသွွားလုပ်ငန်းကအရင်ကလိုအခြေအနေမျိုးတော့ပြန်မဖြစ်သေးပါဘူး။ဒါပေမဲ့ပြန်ဖြစ်လာတော့မှာပါ။အခုဆိုရင်လည်းအမေရိကန်ကလာလေကြတဲ့သူတွေ၊ဂျာမနီကလာလေတဲ့သူတွေလူမျိုးအစုံကိုပန်းဥယျာဉ်ကြီးမှာတွေ့နေရပါတယ်။ဒါကြောင့်ခီးသွွားလုပ်ငန်းပုံမှန်အတိုင်းပြန်ဖြစ်လာမယ်လို့တကယ်ကိုမျှော်လင့်ပါတယ်
။ Netherlands နိုင်ငံ Amsterdam မြို့တော်ရဲ့အနောက်တောင်ဘက်မှာရှိတဲ့ Listen မြို့ကကိုကင်ဟော့ဖ်ပန်းဥယျာဉ်ကြီးကို1950ခုနှစ်ထဲကစတင်ပြီးနှစ်စဉ်ပန်းတွေစပွင့်တဲ့မက်လာကုန်ပိုင်းကနေမေလလယ်လောက်အထိဖွင့်လှစ်ပါတယ်။ယူလစ်ပန်းပင်အမျိုးပေါင်း800အပြင်တခြားပန်းမျိုးစုံရဲ့အလှကိုခြေချင်းလျှောက်ကြည့်သူ၊ဆက်ဘင်းစီးကြည့်သူ၊မော်တော်ဘုတ်ပေါ်ကနေခန်းစားကြည့်သူတွေနဲ့ကိုဗစ်လွန်ကာလမှာပန်းဥယျာဉ်ကြီးပြန်လည်စီကားနေပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။
မဆုမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့အနေသာလန်ကကမ္ဘာအကြီးဆုံးကျူးလစ်ပန်းဥယျာဉ်ကြီးအကြောင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မြန်မာနိုင်ငံရခိုင်ယခုနဲ့ရှေ့အလားလာတဲ့အကြောင်းကိုဆွေးနွေးထားတာဖြစ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းမှုမတိုင်ခင်မှာရှိခဲ့တဲ့မြန်မာနိုင်ငံရဲ့အခြေအနေဆီယနာသိမ်းပြီးတဲ့နောက်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနောက်လာမယ့်တစ်နှစ်နဲ့ဟိုဘက်ကာလမှာဘလို့မြန်မာနိုင်ငံမျိုးကိုတွေ့မြင်ရနိုင်ပါသလဲစာရတွေနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရမှာဖြစ်ပါတယ် VOA မြန်မာပိုင်းကအကြီးတန်းအယ်ဒီတာဦးကျော်စန်းသာဝိုင်းတော်သားဦးတမောင်တန်းတို့နဲ့အတူကိုကျော်ကျော်သိန်းမေးမြန်းဆွေးနွေးတင်ဆက်ထားတာနားဆင်ပါရှင
်ဦးကျော်စန်းသာဦးတမောင်တန်းအခုလိုဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာပါတယ်ခင်ဗျာကျေးဇူးပြုတော့ဆွေးနွေးပြတဲ့အတွက်လည်းပဲကျေးဇူးတင်ပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးခြင်းတဲ့အကြောင်းအရာကပြောရရင်တော့ Burma then Burma today Burma next ပေါ့နော်။ဆီယနာသိမ်းမတိုင်ခင်ကမြန်မာပြည်အခြေအနေလက်ရှိဆီယနာသိမ်းထားတဲ့မြန်မာပြည်အခြေအနေနောက်ရှေ့ကိုနည်းနည်းညှော့ချင့်ကြည့်တဲ့မြန်မာပြည်အခြေအနေဒီအခြေအနေသုံးခုကိုကျွန်တော်ဆွေးနွေးချင်တာပါ။ဆိုတော့ပထမဦးဆုံးကျွန်တော်ဦးကျော်စန္ဒာနဲ့စလိုက်ပါမယ်။ဟလာ2020ရွေးကောက်ပွဲမှာလာနိုင်ရထားတဲ့ NLD ပါတီကနေပြီးတော့သိုးရောက်ပြတ်မဲ့အခြေအနေဒါလွတ်တော်တက်တန်းအစ်စ်စားဖို့ပြင်နေတဲ့အခြေအနေဆိုတော့အဲ့ဒီအခြေအနေတုန်းကမြန်မာနိုင်ငံကိုကြည့်ရင်ဦးကျော်စန်းသာဘယ်လိုမြင်ခဲ့ပါသလဲဘယ်လိုမျိုးမျှော်လင့်ချက်အကောင်းမြင်သဘောထားအဲ့ဒါမျိုးများရှိတယ်ဆိုရင်ညွှန်ဝေပေးပါပြောပြပေးပ
ါဟုတ်ကဲ့ပေါင်းစုံကတော့မြန်မာနိုင်ငံရဲ့မျက်မှောက်ခေတ်သမိုင်းဟာဆီယနာရှင်စနစ်ကိုတွန်းလှန်ဖို့ကြိုးပမ်းတဲ့သမိုင်းသာဖြစ်တယ်ဆိုရင်မှားမယ်မဟုတ်ဘူးလို့ပြောချင်ပါတယ်ဆိုတော့ NLD အစိုးရဖွဲ့ခဲ့တဲ့ကာလဟာလည်းပဲဆီယနာရှင်စနစ်ကိုတွန်းလှန်ဖို့စစ်တပ်ရဲ့ကြီးစိုးမှုကိုတွန်းလှန်နေရစေကာလသာဖြစ်ပါတယ်တကယ်တော့စစ်တပ်ရဲ့ကြီးစိုးမှုဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရေးကြိုးပမ်းစဉ်တွေကစစ်တပ်ကငါတို့လောက်တာဆူပြီးတော့စပြီးတော့လာခဲ့တာလွတ်လပ်ရေးပြည်တောက်လျှောက်လွတ်လပ်ရေးရပြည်တောက်လျှောက်မှလည်းအဲ့ဒီကငါတို့ကာကွယ်တာငါတို့လုပ်တာဆိုတဲ့သူအများရန်လုပ်လာခဲ့တာဖြစ်ပါတယ်ဆိုတော့ NLD အစိုးရတက်ဖို့ဖြစ်လာတာလည်းပဲ88နောက်ပိုင်းမှာနည်းနည်းဖြစ်လာတော့စစ်တပ်ကနည်းနည်းနောက်ဆုတ်ပြီးတော့သူတို့စိတ်တန်းကြဖွဲ့စည်းပုံအခြေအဥပဒေကိုဆွဲပြီးတော့ NLD ကအဲ့လမ်းကိုဆောက်ပြီးတော့အဲ့တနေတက်လာတာဖြစ်ပါတယ်ဆိုတော့အဲ့ဒီလုံကကျူးပန်းခဲ့မှုဟာလည်းပဲစစ်တပ်ရဲ့ကြီးစိုးမှုထောက်မှုလို့အောက်မှုအောက်ကမကျင်းရှင်းခဲ့ဘူးသူတို့ရဲ့လမ်းခင်းတဲ့အတိုင်းရှောင်လန်းခဲ့ရတာဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်တကယ်တော့ဒီလူဖွဲ့စည်းတစ်ခုကိုပြောင်းလဲဖို့ဆိုတာမိသားလမ်းမှာယထာမောင်းတဲ့လူတောင်းတော်လို့မရပါဘူးလက်ကိုပြန်ဖောက်ရမှာဖြစ်ပါတယ်အဲ့ဒီဆိုတာတက်ခဲ့ချင်းဒီစစ်အာဏာရှင်စနစ်ရဲ့တုံ့နှံဖို့ကြိုးပမ်းနေရတဲ့မြမသမိုင်းကြောင့်မှာယထာလမ်းပေါ်မှာမောင်းတဲ့သူတောင်းလဲခြင်းကျင်းတာဖြစ်ပါတယ်အရင်ကစစ်တပ်ကမောင်းနှင်လာတာကို NLD ဆိုတာခိတ္တတက်မောင်းခဲ့ရတော့လည်းပဲအဲ့လမ်းကြောင်းအတိုင်းမောင်းခဲ့ခြင်းသာဖြစ်တယ်လို့ကျွန်တော်သုံးသပ်လိုပါတယ
်ဟုတ်ကဲ့ပါဦးတမောင်သားအနေနဲ့ရောဟလာအစိုးရတွေဖွင့်တဲ့အချိန်တို့တော့ဒီတွေစတတန်းတစ်စမဲ့အချိန်အဲ့ဒီအချိန်မြန်မာနိုင်ငံကိုဘယ်လိုများမြင်ခဲ့ပါသလဲဘယ်လိုမျှော်လင့်ချက်အကောင်းအမြင်တွေပေါ်လာရှိခဲ့ပါသလဲဦးတမောင်တန်
းကျွန်တော်ကတော့20မေလလောက်ပဲစပြီးတော့တက်ထဲမှာအပြောင်းလဲတွေလုပ်ကြရပေါ့နော်စပြီးတော့နည်းနည်းအကောင်းဘက်ထဲအဆိုးဘက်ကိုများသွားမလားနည်းနည်းစိုးရိမ်ပေါ့နော်နောက်တစ်ချက်ကတော့ ကျွန်တော်တို့ပင်လုံးညီလာကမှာတိုင်းသာတနက်ခိုင်တပ်ဖွဲ့တွေကိုပြောတယ်เนาะအမှားအဖြစ်เนาะစိတ်ကောင်းချိန်ပြီးခွေးသားရောင်းနေဆိုတော့စကားမျိုးပြောလာတယ်နောက်ပါတီတွေနဲ့တွေ့တယ်ဘာမဆိုလုံရဲတယ်လို့ပြောတယ်တတ်တိုက်ဆိုင်ဆိုင်ပေါ့เนาะကျွန်တော်တို့ဒီဘာမဆိုလုံရဲတယ်ဆိုတဲ့စကားလုံးကမြမပမိုင်းမှာအာနာသိန်းနာနဲ့ဆက်ဆက်နေတာကိုသွားတွေ့ရတယ်ကျွန်တော်တို့1958ခုနှစ်လုံးကလည်းကျွန်တော်ထင်တယ်ဘုံကြီးဘုံမူကြီးပတ်တန်းထင်တယ်ဗျာဒီမိတ်ကြီးလာမှာကျင်းပတယ်တမူးများကြီးလာဘူးဘာမစိုးလုံရဲတဲ့နိုင်ငံရေးသမားတွေဆိုပြီးတော့ပြောတယ်အာသူများပုံပုံချကိုကဘာမစိုးလုံရဲတယ်လို့ပြောတာပေါ့ဒါပေမဲ့ဘိုလ်ချုပ်မူကြီးမင်းအောင်နိုင်ငံကတော့ဘာမစိုးလုံရဲတယ်လို့ပြောတယ်ဆိုတော့အဲ့ဒီအချိန်ကြီးကစပြီးတန်များရှိလာတယ်အနောက်မဘာသာဖြစ်တာနဲ့တက်တာဒီကျွန်တော်တို့ပြည်ပြည်ပြောင်းလဲရေးကိုမသွားနိုင်တာနဲ့နော်တန်များရှိလာတဲ့အတွက်ကြောင့်မို့ကျွန်တော်ကဒီနိုဝင်ဘာလရွေးကောက်ပွဲအမေရိကန်သဗ္ဗရွေးကောက်ပွဲမှာဂျိုးဘိုင်ဒန်နိုင်တဲ့အခါမှာကျွန်တော်ကိုမြင်တဲ့အခါမှာကျွန်တော်ကဘိုင်ဒန်နိုင်တာပိုကောင်းနေမယ်မြန်မာပြည်အတွက်နော်ဘာကြောင့်လဲဆိုတော့အာဏာသိမ်းဖို့အလားအလာရှိနေတဲ့အတွက်ကြောင့်မလို့ဆိုကျွန်တော်ဒီလိုပြောခဲ့တယ်အဲ့ဒီမတိုင်ခင်တုန်းကဆိုလို့ရှိရင်တော့နိုင်ငံကမှာတော့တော်တော်များများကအကောင်းဘက်ကိုညင်ရတယ်လို့ကျွန်တော်ထင်တယ်နော်မြန်မာပြည်အခုပြောမှုတော့မသွားသေးဘူးနော်အဖန့်ကိုတော့ကောင်းကောင်းဖိလိုက်တဲ့အတွက်ကြောင့်မလို့မဆိုးဘူးပေါ့နော်မီဒီယာတွေပွင့်သွားတယ်ပါတီတွေလှုပ်ရှားခွင့်ဖြစ်လာတယ်နော်ပြောရဲဆိုရဲတွေရှိလာကြတယ်ဒါအဖန့်ကိုသွားတာနော်ဒါပေမဲ့အခုကိုသွားဖို့ဆိုတာကတော့ဖွဲ့စည်းပုံအခြေခံဆိုင်ရာသဘောတူညီချက်ရဖို့ဖြစ်တယ်အဲ့ဒါကလည်းပင်လုံးကြီးလာကမှကျွန်တော်တို့စပြီးတော့တည်နေတဲ့အတွက်ကြောင့်မလို့အပြောင်းလဲလက္ခဏာတွေမူတွေချလာနိုင်တယ်နော်လုပ်ငန်းစဉ်20-20လောက်ပိုင်းလုပ်ငန်းစဉ်တွေချတာနိုင်တယ်ဆိုတော့အဲ့ဒီမတိုင်ခင်တုန်းကတော့ဒီကျွန်တော်တို့ဒီ August ပေါ့နော်ကျွန်တော်တို့ August ပါညီပြည်လုံးညီနံကလောက်တဲ့အချိန်မှာဟောတကယ်ပွားတော့မဲ့အချိန်မှာဒါပေမဲ့တစ်ဖက်မှာကြာဖြစ်တဲ့အတွက်တော့ဒီနေရာလေးကအားတိုင်နေတဲ့အချိန်မျိုးဖြစ်တယ်လို့ကျွန်တော်အဲ့ဒီတော့ကျွန်တော်နေရတော့ခံစားခဲ့ရတယ်ပေါ့ဒါပေမဲ့အရင်မတိုင်ခင်တုန်းကတော့ဖွင့်လာတာကိုကျွန်တော်မျှော်လင့်လာတဲ့ပုံကြီးဖွင့်တယ်နောက်အပြောင်းလဲများဖြစ်မလားပေါ့ဒီဖွဲ့စည်းပုံဆိုင်ရာအခုအပြောင်းလဲများဝင်လို့ရမလားဆိုတဲ့အမျိုးရင်းချက်တွေရှိခဲ့တယ်ဒါပေမဲ့မေလနောက်ပိုင်းအစားကျွန်တော်တဖြည်းဖြည်းလျော့လာတယ
်ဟုတ်ကဲ့
ဒါပေမဲ့နိုင်ငံတကာကတော့ညှော်နေနေကြတော့မဲ့တက်အာတာသိမ့်မယ်လို့မထင်ကြတဲ့လူတွေကအဲ့ဒီချိန်ကာလမှာတော်တော်များတယ်လို့ထင်တယ
်ဟုတ်ကဲ့ဆိုတော့ဦးဇော်စံသားကြီးအဲ့ဒီချိန်ကြီးကနေပြီးတော့2021ခုနှစ်ဒီဘော်ရတရနေ့မှာစစ်တကအာနာသိမ့်လိုက်တယ်ကျွန်တော်ဒီနေရာမှာသိချင်တာကအဲ့ဒီနေ့ပေါ့နော်ဒီဘော်ရတရနေ့စစ်တပ်ကအာဏာသိမ်းလိုက်တယ်လို့ကြားရတဲ့အချိန်မှာဥက္ကဋ္ဌဆန္ဒစိတ်ထဲမှာအသေးထဲမှာပထမဆုံးပေါ်လာတဲ့ခံစားချက်အတွေ့အဲ့ဒါလေးပြီးကျင
်ကျွန်တော်ကမအားတော့ပါဘူးကျွန်တော်ကဥဒိမောင်ကန်းနဲ့ကျွန်တော်နဲ့အဲ့ဒီမတိုင်ခင်ကြိုးပြီးတော့ဆွေးနွေးခဲ့တာတခုလည်းရှိမှထင်ပါတယ်အဲ့မှာလည်းပဲသူနဲ့အဲ့ကိစ္စကိုဆွေးနွေးဖြစ်ပါတယ်အာဏာသိမ်းတော့မယ်ဆိုတဲ့ကိစ္စဟာကောလာဟလအနေနဲ့လည်းကျွန်တော်ကြားနေရပါတယ်တခြားဆိုးဆစ်တွေကလည်းကြားနေရတော့တကယ်ရောဖြစ်လာတော့မယ်ဆိုတာကတော့စီးပီးသားဖြစ်ပါတယ်ဆိုတော့အစကတည်းကလည်းကျွန်တော်သမိုင်းနဲ့ရှင်ကြည့်ထားတော့ဒါဟာသူတို့ဖွဲ့ပေးထားတဲ့ချက်ချင်းပေးထားတဲ့လမ်းအတိုင်းသွားနေရတာပဲတချိန်ချိန်မှာတော့သူတို့ပြန်ပြီးတော့တက်ပြီးမောင်းနေတယ်ပဲသူတို့လက်ထက်ကိုရောက်သွားမယ်ဆိုတာကတော့စဉ်းစားစရာဖြစ်ပါတယ်သို့တော်လည်းပဲခံစားမိတာကတော့အင်မတန်စိတ်ကောင်းစရာပေါ့လေသွားပြီးတိုင်းပြည်ဟာတော်တော်ကိုနောက်ဆုတ်သွားပြီးဆိုတဲ့သဘောကိုတော့ကျွန်တော်ခံစားလိုက်ရပါတယ်စိတ်နာလိမ့်မယ်ဆိုတော့သိတယ်သို့တော်လည်းပဲဒီလောက်အထိစိုးစိုးဝါးဖြစ်မှာမဖြစ်ဘူးတကယ်တော့အမသိငုံမှမလို့ကသူတို့လုတ်ချင်တာကိုအကုန်လုံးလုံးနေနိုင်တဲ့အချိန်မှာစိတ်ကြရတော့မလို့ဘူးသူတို့ပို့ပြီးတော့လုတ်ပိုင်းဖွင့်ရှောင်းသူတို့လုတ်လိုက်နေတာထင်ပါတယ်သို့တော့အခုသူတို့ဥပဒေကိုလုံးဝပြစ်ပယ်ပြီးတော့ဥပဒေမဲ့စိတ်နိုင်ခြင်းဖြစ်တယ်ဆိုတော့တော်လေးတော့စိတ်ပေါင်းစရာအချိန်လို့ပြောမှာဖြစ်ပါတယ်အလား
ဦးနာဦးကျော်စနာပြောသလိုပဲအဲ့ဒီအချိန်ကာလကြီးတော့ဥဒမောင်တန်းကဟလာမြမကြီးပြည်လာသူတို့သူအနေနဲ့ကျွန်တော်တို့မကြာခဏဟလာစက်တုံညံကန်နေပြည်စုံသူလူခွေတွေအဲသူလူခွေတွေကျွန်တော်လုတ်ခဲ့ကြတယ်ပေါ့နော်ဥတမောင်တန်းမမိသေးနဲ့ဆိုရင်ကျွန်တော်နဲ့ဥတမောင်တန်းနဲ့ဆွေးနွေးခန်းနေမှာလေအာနာသိမ့်အလားလာနိုင်အန်ဒရွိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့ကြဘူးပါတယ်အဲ့ဒီအချိန်ကာလတွေတုန်းကဟလာကျွန်တော်ကိုယ်တိုင်ဒီထဲမှာရှိနေတဲ့လေလာသူတွေစောင့်ကြည့်သူတွေဟလာတခါနိုင်ငံရေးလောကထဲမှာတည်တည်ဝင်ဝင်ရှိနေသူတွေအဲ့ဒါမျိုးပြီးကောက်ကြည့်တဲ့အခါမှာလည်းကျွန်တော်မှတ်မိကြတော့10ယောက်မှ9ယောက်တည်းမနည်းကအာနာသိမ့်လိမ့်မယ်လို့မတွက်ထားခဲ့ကြပါဘူးဒီချိန်မှာတော့သိမ့်မှာမဟုတ်ဘူးလို့တွက်ခဲ့ကြတာပါအဲ့ဒီချိန်မှာဥကျော်စံသာပြောတဲ့အချက်တွေပဲပါဝင်ပါတယ်ဘာကြောင့်မကြိမ်ဘူးလို့သူတို့တွေးတဲ့အချိန်မှာပေါ့ဆိုတော့ဥတမောင်တန်းအဲ့ဒီခုနပြောတဲ့အချိန်တွေကနေပြီးတော့2017ဖေဖော်ဝါရီလတည့်ရက်နေ့မှာအနာသိမ့်လိုက်တယ်။အဲ့ဒီနေ့ကဥတမောင်တန်းစိတ်ထဲပေါ်လာတဲ့အတွေ့ခံစားချက်ပြောပြပါ
။ဟိုကျွန်တော်ကတော့တိတ်တော့မထူကြဘူးညှော်နေထားတော့ပေါ့နော်။အ အဲ့ဒီပတိုင်းရင်းထဲကကျွန်တော်ကကျွန်တော်မိတ်ဆွေစာနယ်ဇင်းသမားတွေကိုအတတ်နိုင်ဆုံးပြင်ဆင်ထားကြဖို့ကျွန်တော်ပြောပါတယ်အထူးသဖြင့် ဒီနေ့တော့ဒီနှစ်ခုဆုံးပဲအဲ့ဒါပါလေစစ်တပ်နိုင်ငံရေးလုပ်တဲ့စစ်တပ်နဲ့လက်ရအောင်အမျိုးသားရေးဝါဒနဲ့လာပြီးဆုံးအဲ့မှာတော့ကြောက်ကြကောင်းနော်ကျွန်တော်ကထောက်ပွား90ခုနှစ်တည်းအတွေ့ထဲမှာနော်ပြည်ထဲမှာကျွန်တော်စာနယ်အဲဒီတာတင်ဖို့ကလုပ်နေတဲ့ချိန်တွေကနိုင်ငံရာဖြစ်တွေသွားခွင့်ရတဲ့အခါမှာနိုင်ငံတကာစာနယ်ဇင်းသမားတွေနဲ့တွေ့တဲ့အခါမှာလက်တင်အမေရိကအာဖရိကအာနာစစ အဲ့တော့ကျွန်တော်အဆိုးမကုန်နဲ့သိဘူးအဲ့ဒီလုံးဝလည်းကျွန်တော်တို့ကအာနာရှင်စနစ်အောင်ပါဒါပေမဲ့နိုင်ရှင်ပြုရဆိုရင်အဲ့ဒီအာနာရှင်စနစ်ဒီမှာကြုံတွေ့ရတာနဲ့နိုင်ရှင်ပြုရဆိုမြန်မာပြည်ကနည်းနည်းနိုင်ရှင်ပြုရတတ်တာဘူးဒါပေမဲ့အဲ့ဒါတွေအကုန်လုံးဖြစ်လာနိုင်တယ်လို့ကျွန်တော်နော်ဒါကြောင့်မို့လို့အဲ့ဒီအချိန်တွေကကျွန်တော်မှမဟုတ်ကျွန်တော်စိုးရိမ်တယ်ရေစီးကြောင်းကြီးနှစ်ခုပေါင်းလာဖြစ်အဲ့ဒီစီးကြောင်းနှစ်ခုကတော်တော်ကြောက်ကြောက်ကောင
်း
အဲ့ဒီချိန်မှာတော့ကျွန်တော်ကတော်တော်လေးကြောက်တယ်ပေါ့နော်ဒါကအင်ပတန်ကိုစိုးရိမ်တယ
်သူ
ဒါအခုတည်းကလည်းအဲ့ဒီတည်
းဟောဥကျောစနာပြောသွားတယ်ဟလာဦးတမောင်တန်းပြောသွားတယ်အဲ့ဒီအချိန်လုံးကအဲ့ဒီကရှိတဲ့ခံစားချက်ကကျွန်တော်ထင်ပါတယ်အဲမြမရေးကိုစိတ်ဝင်စားတယ်မြမနိုင်ငံရေးမှာမြမနိုင်ငံအကြောင်းလဲမှာစိတ်ဝင်ရှိနေတယ်လေးလာနေကြတယ်စောင့်ကြည့်နေကြတယ်ဒီတော်မများနဲ့တော်တော်လေးသဘောထားမျှလိမ့်မယ်လို့ကျွန်တော်အဲ့ဒီတွေးမိပါတယ်ဆိုတော့ကျွန်တော်တို့ fast forward ဒီကနေ့ကိုကျွန်တော်တို့ကြည့်လိုက်ရအောင်ပါဆိုတော့ဥကျောစနာရေးဒီကနေ့မြန်မာနိုင်ငံကိုကြည့်ရင်ဘယ်လိုမြန်မာနိုင်ငံမျိုးသားတွေ့နေရပါလဲဒီကစားတာ
လုံးဝဆုတ်ယုတ်ကြဆင်းနေတဲ့မြန်မာနိုင်ငံဖြစ်ပါတယ်ဘလောက်တောင်ကြဆင်းနေလို့မထင်ပါဘူးမြန်မာနိုင်ငံမှာစစ်တပ်ကတေဝင်းပေါ်ထင်လာပြီးတော့နောက်ကကျူကိုင်းနာမျိုးစုံနဲ့ချက်လက်ခဲ့ပြီးမဲ့စစ်တပ်ကထောက်ထိကျူကိုင်းနေတဲ့အချိန်မှာဒီတချိန်ကအဆိုးဆုံးဖြစ်ပါတယ်သူများနိုင်ငံတွေမှာလည်းထိုင်းတို့ဘာတို့တချို့နိုင်ငံတွေမှာအာဏာသိမ်းရင်မြန်မာအင်ဂျင်နိုင်ငံထိုင်းကကြည့်မယ်ဆိုရင်အာဏာသိမ်းပြီးမဲ့အုပ်ချုပ်ရေးရန်တရားဒီဘယ်လိုခရစ်စီကိုဝင်ဆွဲဘူးစီးပွားရေးစနစ်ကိုဝင်ဆွဲဘူးပညာရေးကိုဝင်ဆွဲဘူးဆက်လက်ပြီးတော့ရှင်းတန်းနေတယ်။ဒါပေမဲ့မြန်မာနိုင်ငံမှာအာဏာသိမ်းတဲ့စစ်တပ်ဟာအစအစအရာသူတို့စီပြီးချုပ်ကိုင်တယ်။တရားဥပဒေစိုးမိုးရေးတရားဥပဒေတရားပေါ်တဲ့ judiciary တရားဥပဒေပြုတာတရားစီရင်တာအုပ်ချုပ်အကုန်လုံးသူတို့ကိုင်လိုက်တော့တကယ်အာဏာရှင်ပြည်ပြင်းမဖြစ်တော့တိုင်းပြည်လုံးဝကျဆင်းချွတ်ချုံကျသွားပါတယ်။ဆိုတော့အခုချိန်မှာအဲ့ဒါကိုလည်းပဲသူတို့နည်းနည်းရိပ်မိရယ်သူတို့လည်းစိတ်မှာပါအတိုင်းကြီးကပို့ပြီးဆွေးထုတ်တယ်ထိန်းလို့တော့မရဘူးအင်းတို့ကတိုင်းဒေသဒေသနယ်မြေနေစုံနေပြားမှာသာဖြစ်သူတို့ကိုဆန့်ကျင်ပုံကန်တဲ့လူတွေရှိလို့ပြောခဲ့တယ်အခုစကိုင်းတို့မကွေးတို့တကယ်မြန်မာပြည်ရဲ့အချက်အချာမှာသူတို့ကတဖြည်းဖြည်းသိမ့်တိုက်ပြီးတော့ဒီတော်လှန်ရေးသူတို့ဆန့်ကျင်တဲ့လူတွေကလှုပ်လာတယ်တချို့ဆိုဂျူတင်ပြောနေကြတယ်49မှာရန်ကုန်အစိုးရဖြစ်ခဲ့တယ်လို့နေပြည်တော်အစိုးရများဖြစ်လာလိမ့်မလားဆိုပြီးတော့ငါတချို့ကစဉ်းစားနေကြတာရှိတယ်မပြောနိုင်ဘူးဒါကတော့ကျွန်တော်ကတော့ဘာမှဒုတိမခံလို့ပဲတကယ်ဆိုတော့အတော်လေးဆုတ်ယုတ်ကြဆင်းတဲ့အခြေဖြစ်ပါတယ်ဒါကြောင့်လည်းပဲသူတို့စီလိုလည်းပဲထင်ပါတယ်အခုတလောတုန်းကဒီတိုင်းရင်းသားအဖွဲ့တွေနဲ့တွေ့မယ်တစီကောင်းဆောင်ကစစ်အနာသိဒါစစ်ကောင်းစီကောင်းဆောင်ကကြီးညာတဲ့ကိစ္စဖြစ်ပါတယ်ဒီခါလည်းပဲသူတို့ရဲ့ last straw ပဲနောက်ဆုံးတာကိုသူတို့ဟာကြားရဆွဲပြီးတော့ဒီလူတို့ငါတို့စီယုံနိုင်တော့သူတို့ဆက်လက်ပြီးတော့ရပ်တည်နိုင်မယ်လို့သူတို့တွက်ထားဟန်တူပါတယ်အဲ့ဒါကိုကြိုးစားနေတယ်ဆိုတော့အဲ့ဒီဟာကဘလောက်အောင်မြင်မလဲတိုင်းရင်းသားတွေကဘလောက်သူတို့ယုံကြည်စက်ဝင်ပြီးလက်ခံကြမလဲဆိုတော့လည်းစောင့်ကြည့်ရမယ့်အခြေအနေဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့သိ personally ပြောရင်တော့ပြောရင်းချက်စိတ်မထားပါဘူးအဲ့ဒီဟာဖြစ်လာလိမ့်မယ်လို့လေတကယ်တော့ဒီကြတော့မသိနိုင်သေးဘူးခံမှန်းတာပါဟု
တ်ကဲ့ပါဒီမုန်တန်ဒီကနေ့မြန်မာနိုင်ငံကိုကြည့်ရင်ဘယ်လိုမြန်မာနိုင်ငံမျိုးကိုတွေ့နေပါလဲဒီမုန်တန်
ကျွန်တော်ကတော့စိုးရိမ်နေတုံးပဲ။နော်။ကျွန်တော်တို့ဆက်လာစနစ်တွေမှာတွေ့ရတဲ့အဆိုးဆုံးအခြေအနေတွေ။ဒါအခုစတင်ပြီးပေါ်ပေါက်နေလဲရှိလဲရှိနေ။ဒါပေမဲ့ကျွန်တော်တို့မတွေ့ရသေးတာကဘာသာရေးအဆွန်ရောက်အယူဆကြောင့်ဖြစ်တဲ့အဆိုးဆုံးအခြေအနေကျွန်တော်တို့ပမိုင်းရတခြားသောဘာသာရေးအဆွန်ရောက်လက်အဆွန်ရောက်နိုင်ငံတွေမှာဖြစ်ဖြစ်လာတဲ့အရာကျွန်တော်တို့မြန်မာပြည်မှာမဖြစ်သေးဘူး။အဆိုးမကုန်သေးဘူးလို့ကျွန်တော်ပြောရအောင်เนาะစိတ်အင်မတန်ကြောက်စရာကောင်းဘူးကိုယ်စိတ်ကိုကိုပြန်ကြည့်တယ်တန်တယ်ပြီးအဲကျွန်တော်တို့ရှုမြင်သုံးသပ်တဲ့ဟာဒီမှာ စိတ်ကိုကျွန်တော်ကြောက်ဘူးစိတ်ဒီအမှန်တရားကြောက်စရာကောင်းတာဗုဒ္ဓကလည်းပေါ်ထားတာရှိနော်ပညာဗုဒ္ဓရဲ့လေးလာမှုမြန်မာနိုင်ငံမှာရှိတဲ့သာသနာဘွဲ့ရအပြင်းမားဆုံးလို့ပြောရရတဲ့ဘွဲ့ကိုရထားတဲ့ဥွေတူပါအမှန်တန်ကြောက်တော့စကားတွေထွက်စိတ်ကဘယ်တော့ကြောက်စရာကောင်းအဲ့ဒီစိတ်ကကြောက်စရာကောင်းတာဆိုအပြုမူတွေမှာကြောက်စရာကောင်းတာတွေလိုက်လာအောင်ပဲ ဒီကြောင့်တစ်ခုပေါင်းတယ်ဆရာနာရှင်နဲ့ဘာသာရေးအစိုးရနောက်တစ်ခုပေါင်းတာဒီဖြစ်တယ်ပေါင်းတဲ့နိုင်ငံရေးဖြစ်တယ်ဆိုတာကိုကျွန်တော်တို့မမေ့ဖို့လိုတယ်နိုင်ငံတကာကလည်းမမေ့ဖို့လိုเนาะအစိုးမကုံသေးပါဘူးစိုးစရာတွေအများကြီးရှိသေးတယ်တမိုင်းမှာဗုဒ္ဓဘာသာကမကြုံတဲ့ဘူးဒါနဲ့ထူးဆိတ်စစ်ပွဲတွေကစပြီးတော့ဘာသာရေးကလူ့ပွဲကြီးမှာလွမ်းမိုးကြိုးစားလာတယ်ချုပ်ကန်မှုကြို ဒါတွေကမဖြစ်ဘူးလို့မပြောနိုင်ဘာကြောင့်စိတ်အဲ့ဒီလိုအင်မတန်နှူးညံ့တဲ့ဗုဒ္ဓဘာသာဖုံးကြီးတွေကအင်မတန်ရှင်းကျက်ကျုပ်ပြီးတော့ကျွန်တော်တို့နားတော်မကြားခွင့်တဲ့စကားတွေကိုပညာတတ်ဆုံးဆိုတဲ့ဗုဒ္ဓဘာသာရဲ့ဖုံးတော်ကြီးတွေကပြောထွက်ရေးတယ်ပြောထွက်တဲ့အနေအထားကိုရောက်နေတယ်ဒါကြောင့်ကြောက်စရာတိတ်ကောင်းတယ်လို့ကျွန်တော်ကတော့အခုချိန်ထိကြောက်တုံးပဲစိုးရိမ်တုံးပဲ
ဟုတ်ကဲ့ဆရာကျွန်တော်တို့စောပိုင်းတော့ဒီတန်းမှာကျွန်တော်ပြောခဲ့ရတယ်လို့ပါပဲကျွန်တော်တို့ကရင်တုန်းကဆင်နာမသိခင်ကမြန်မာနိုင်ငံဆင်နာတိန်းထားတဲ့မြန်မာနိုင်ငံဆင်နာတိန်းအချိန်ကနေပြီးတော့ရှေ့ဆက်သွားမယ်မြန်မာနိုင်ငံဆိုတော့အခုကျွန်တော်တို့စကားပြောနေတဲ့အချိန်ကနေပြီးတော့နောက်တစ်နှစ်နဲ့ဟိုဘက်ကိုညှို့ချင်းကြည့်မယ်ဆိုရင်ဦးကျော်စံသာဘယ်လိုမြန်မာနိုင်ငံမျိုးကိုများတွေ့ထားပါလဲခင်ဗျာ
ကျွန်တော်အဲဒီတော့ကျွန်တော်ပထမဆုံးညီမပြောခဲ့လို့ပဲအဲ့ဒီမိထားလမ်းပေါ်မှာရှောက်နေတဲ့ယထာကိုမောင်းတဲ့သူပြောင်းယူနေတော့ဘာမှမဖြစ်ပါဘူးအဲ့ဒီလမ်းကြောင်းတိုင်းပဲသွားနေမှာပဲဖြစ်ပါတယ်မြန်မြန်မောင်းတာဖြည်းဖြည်းမောင်းတာပဲရှိနေတယ်သို့တော်လည်းပဲမြန်မာနိုင်ငံမှာအခုနှိုင်းရှင်ကြည့်မယ်ဆိုရင်တော့လမ်းကြောင်းကိုအစ်ထနိုင်မလားဆိုရအလားလားမျိုးကျွန်တော်အားကိုးမိတာကမျိုးဆက်တစ်တွေဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံမှာလွတ်လပ်ရေးပြီးဒီမိုကရေစီကျဆင်းခဲ့ပြီးတော့ဒီမိုကရေစီပထမဆုံးခေါင်းထောင်လာရလို့ပြောနိုင်တဲ့အချိန်က NLD အစိုးရအနာရရတဲ့ကာလဒါလည်းပဲ88မှာကောင်းသားလူငယ်တွေစတင်ကြတဲ့လှုပ်ရှားမှုရဲ့အဓိကဒါဩဇာတာဘယ်ကမှုပေါ့လေအကျိုးသက်ရောက်မှုတစ်ခုလို့ပြောလို့ရပါတယ်ဆိုတော့အခုလည်းပဲဒီ2021အနာသိမ့်ပြီးတော့ဖြစ်လာတဲ့စံကျင်အောင်ကြောမှုကိုလည်း Generation Z ပေါ့လေသူတို့လူငယ်လေးတွေကစပြီးလှုပ်လာရတယ်ဒီလူတွေရဲ့အကြအမြင်တွေကကဘာကိုလည်းလှမ်းမြည်ကလေးတွေဖြစ်ပါတယ်အင်မတန်တော်ကြတယ်ဆိုတော့သူတို့ရဲ့ပုံစံနဲ့လှုပ်လာတဲ့အတွက်ကြောင့်အဲ့ဒီခက်ကလှုပ်ခဲ့တာတဲ့88ကာလကလှုပ်ခဲ့တာတဲ့ပူပြီးတော့တိုးတက်ထိအောင်လုပ်မယ်လို့တော့ကျွန်တော်ယုံကြည်ချက်ထားပါတယ်။တကယ်ပြင်ပြောလင်းရထားတယ်ပေါ့လေ။တကယ်ဖြစ်မဖြစ်ကတော့စောင့်ကြည့်အောင်ပါပေါ့။ဒါပေမဲ့အဲ့လိုနိုင်ငံရေးကိုပြုပြင်ပြောင်းလဲပြီးတော့လုံအောင်တက်ကိုဘေးဖယ်ကျင်ဖို့အထီးကတော့တော်တော်လေးအချိန်ကြာပြီးတော့မောင်းရပါလိမ့်မယ်။စမိုင်းဆိုတာဟာနေချင်းညာချင်းနဲ့ပြောင်းလဲနိုင်တာမဟုတ်ပါဘူး။ဥက history in the making တော့တမင်ကဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်ဒါကိုကျွန်တော်ကိုကျော်ကျော်စိန်တို့ဥဒီမောင်မန်းတို့ကသတိသမိုင်းသမားသတင်းသမားတွေနေနေတာမြင်မြင်ကိုရွေးကြုံတွေ့ပြောသတင်းပို့နေတာဖြစ်ပါတယ်ဆိုတော့ကျွန်တော်ကတော့ဆက်လက်ပြီးတော့လုပ်နေရမှာပဲလို့ဆိုတော့မျောလင်းကျင်းထဲမှာ
ဟုတ်ကဲ့ပါဒီမောင်တန်းနောက်တနေ့ဟိုဘက်ကိုမျောကြည့်ပါဘယ်လိုမြန်မာနိုင်ငံကိုတွေ့ပါလဲ
ဘသူတွေကဘလို့ဆော်ရွက်ကြမယ်ဆိုတဲ့အပေါ်မှာအများကြီးမူတည်နိုင်မယ်ထင်ဒီပဋိပက္ခမှာလက်နဲ့ကိုင်ပဋိပက္ခမှာနော်ရေဝူတွေဥပပေါင်းဆောင်ရွက်မှုရှိတာမဟုတ်လားဒီပုံမှာလည်းအများကြီးမူတည်ပါနောက်တစ်ခါဒီရင်းဘက်ကိုကြည့်မယ်ဆိုလို့ရှိရင်တော့စစ်ကောင်စီနဲ့အတိုက်ခံတဲ့ PDF တွေရှိတယ် PDF တွေကတော့ဆက်ပြီးတော့တော်တော်ကြီးကိုဆက်ပြီးဆင်နွှဲနေဥမာအဲ့တော့အဲ့ဒီနိုင်ငံမျိုးတွေမှာကုတ်တွေဖြစ်တဲ့လို့လာလို့ပဲ assassination လို့ခေါ်တဲ့လုပ်ချက်မှုတွေအများကြီးဖြစ်အခုလည်းလုပ်ချက်မှုတွေဖြစ်နေတယ်လုပ်ချက်မှုတွေဆက်သက်ပြီးဖြစ်ပေါ်နေနိုင်တယ်လို့ကျွန်တော်ကတော့အဲ့ဒီလိုပြောတယ်အဲ့တော့စစ်ကောင်စီဘက်အနေနဲ့ပြောလို့ရှိရင်တော့စစ်ကောင်စီကသူချမှတ်ထားတဲ့လမ်းကြောင်းတိုင်းနော်အတက်နိုင်ဆုံးသူ့ရဲ့ legitimacy လို့ပြောတဲ့တရားဝင်မှုရအောင်သူကလုပ်မှာအဲ့ဒီခါမှာနီလာနှစ်ခုဖြစ်လာနိုင်တယ်တစ်ခုကတော့ဘုချုပ်မူကြီးမရောက်နိုင်တံပရာလောက်တာဒါမှမဟုတ်ဘုချုပ်မူကြီးမရောက်နိုင်တံပရာအနေမှာဒီတိုင်းသွားလို့တော့မရဘူးတခြားတယောက်ကိုတင်လိုက်ပြီးသူကကာဝေးဦးစီးချုပ်နေတဲ့ဆက်ထိုင်တာဘယ်လိုပဲဖြစ်ဖြစ် ယုံကြည်မှုကိုတော့ပြည်သူလူထုဆရာတော်နိုင်ငံတကာဆရာတော်ရဖို့မရှိနိုင်ပါဘူး။ဒါကြောင့်မို့လို့မြန်မာပြည်ဟာထူးမခြားနာဆက်ပြီးညင်ခွင်းရဆိုထူးမခြားနာဆက်ပြီးသွားလိုက်တယ်လို့ယူဆတယ်။တကယ်လို့လား EAO တွေကလက်နက်ကိုင်တိုင်းသာတပ်ဖွဲ့တွေကစစ်ကြီးအရာစုစုစည်းစည်းနဲ့စစ်ကိုဆင်နွှဲလာနိုင်မယ်ဆိုရင်တော့EAO တွေပေါ်မှာမြန်မာပြည်ရဲ့အံကြမ္မာအများကြီးမကြည့်ပါဘူး။ဒီကြိုင်ထဲမှာပဲ EAO တွေတိုင်းရင်းသားတွေရဲ့လွတ်မြောက်နိုင်ခြင်းအများကြီးရှိတဲ့အနေထားပါပဲ။နော်။အဲ့တော့ရလကတော့ဘာမှကြာသမီးကိုရှားဘူး။ဘာသမီးကိုသုံးသက်တယ်လို့ရှိတော်အောင်ရှာမှာနိုင်ငံတစ်တွေပေါ်တာမျိုးလဲမဖြစ်ဘူးလို့မပြောနိုင်ပါဘူး။နော်။ဒါကတော့လက်နက်ကတိုက်ပွဲလမ်းကြောင်းအနေကြည့်လို့ရှိနေပေါ့နော်ဆိုတော့ဘလို့ဖြစ်လာမလဲဆိုတော့ကအဲ့ဒီခုန actor တို့ခေါ်တဲ့ဒီပဋိပက္ခကြီးမှာပါဝင်ပတ်သက်သူတွေကဘလို့ဆုံးဖြတ်လောက်ကင်ကြမယ်ဆိုတဲ့အချက်ပေါ်မှာမူတည်ပါတယ်အခုကြည့်မြင်နေရတာကတော့တိုင်းသားတွေဘက်မှာလည်းစုစည်းလာတဲ့စည်ရရစုစည်းလာမှုကိုမတွေ့ရတဲ့အတွက်ကြောင့်အဲ့ဒီလမ်းကြောင်းကိုရောက်ပါမလားဆိုတာလည်းတန်ရရှိတယ်ကျွန်တော်အနေနဲ့တော့တန်ရရှိနေတယ်เนาะတဖက်မှာတော့စစ်ကောင်စီကသူချားမှခေါင်းမှမာနဲ့ဆက်ပြီးရှောက်နေတယ်။အဲ့တော့တခဲကတာသူ့ရဲ့ခေါင်းဆောင်မှုကိုကြောင်းလဲတဲ့အုပ်စုတစုမပေါ်လာဘူးဆိုလို့ရှိရင်တော့မြမကီရဲ့ဟာသူမချာတာခုနကျွန်တော်စိုးစိုးကပြောလို့ပူပြီးစိုးနိုင်တဲ့နော်။နိုင်ငံကြီးနဲ့ကြောင်ပူပေါင်းမှုမှာပူပြီးစိုးနိုင်တဲ့အနေအထားကြီးကိုရောက်သွားလိမ့်မယ်လို့ကျွန်တော်ကတော့အဲ့လို
ချင်းကြီးစနေပြီးတဲ့ဥစ္စာစံတာဥတမောင်တန်းညလုံးကိုသူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပ
ါမြန်မာနိုင်ငံရခိုင်ယခုနဲ့ရှေ့လာလာဒီအကြောင်း VOA မြန်မာပိုင်းကအကြီးတန်းအဒီတာဥကျော်စန်းသာဝိုင်းတော်သားဥတမောင်တန်းတို့နဲ့အတူကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်ထားတဲ့အင်္ဂါညစကဝိုင်းနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်ရှင်။ရုရှားကနေယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်တကမ္ဘာလုံးကနေဒီလောက်မြန်မြန်ဆန်ဆန်ယူကရိန်းကိုဝိုင်းပြီးတော့ပံ့ပိုးပေးကြလိမ့်မယ်ဆိုတဲ့အချက်ကိုတမရဗလာဒီမီယာပူတင်ကကြိုတင်စဉ်းစားထားပုံမရဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောကြားလိုက်ပါတယ်။အမေရိကန်ကနေဥဆောင်ကျင်းပတဲ့ယူကရိန်းကိုလုံခြုံရေးအကူအညီပေးရေးဆိုင်ရာနိုင်ငံပေါင်း40ပါတဲ့ညီလာခံမှာဝန်ကြီးအော့စတင်ကခုလိုပြောကြားလိုက်တာဖြစ်ပါတယ်ရှင်။ဒီညီလာခံရဲ့ယူရချက်ကတော့ရုရှားရဲ့မတရားတဲ့ကျူးကျော်တိုက်ခိုက်မှုကိုယူကရိန်းတို့ကတွန်းလှန်အနိုင်ရရေးအနာဂတ်မှာဖြစ်ပေါ်လာမယ့်စိန်ခေါ်မှုတွေအတွက်ယူကရိန်းကိုအကူအညီပေးရေးအတွက်ဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုဟာထိုင်းနိုင်ငံချင်းမိုင်မြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုအတုံးချပြီးတော့မြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့အစည်းတွေကိုစစ်လက်နက်ထောက်ပံ့တာအပါအဝင်လျှို့ဝှက်စစ်စင်ရေးလုပ်ဖို့စီစဉ်နေတယ်ဆိုပြီးထိုင်းခြေဆိုင်အဖွဲ့အစည်းတချို့ရဲ့ပြောဆိုချက်ဟာမမှန်ကန်ကြောင်းအမေရိကန်ဘက်ကညှင်းဆိုလိုက်ပါတယ်ရှင်။အမေရိကန်အပါအဝင်နိုင်ငံဒီမြန်မာနိုင်ငံအပါအဝင်တရုတ်အီရန်အာဖဂန်နစ္စတန်ရုရှားဆော်ရီအာရေဗီးယားနဲ့ပါကစ္စတန်နိုင်ငံစတဲ့နိုင်ငံ15နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပေးဖို့အမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းလိုက်ပါတယ်ရှင်။ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့အီဒင်ကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးချစ်ခိုင်ကိုအကြမ်းလိုက်စားမှုဆွဲချက်နဲ့အရေးယူဆောင်ရွက်နေတယ်လို့စစ်ကောင်စီကဒီကနေ့ပြောဆိုလိုက်ပါတယ်။ပြည်ထောင်စုဝင်ကြီးဟောင်းနေဖြစ်တဲ့ဦးအောင်ဝင်းဦးဝင်းခိုင်တပ်ထုတင်းဝင်ကြီးဌာနဦးဆောင်ညွှန်ကြားမှုတို့နဲ့အတူအေရင်ကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးချစ်ခိုင်ကိုအကြမ်းလိုက်စားမှုဆွဲချက်နဲ့အရေးယူဖို့ဆောင်ရွက်နေတဲ့အကြောင်းစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Loop နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမွန်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.